Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဧပြီလ30ရက်ကြာသပတေးနေ့အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မဆုမြတ်မော်ပါရှင်။ COVID-19 ကပ်ရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ American ပြည်ထောင်စုမှာ COVID-19 ကပ်ရောဂါကူးစက်မှုထိန်းချုပ်နိုင်ဖို့လူစုလူဝေးမလုပ်ဘဲခက်ခွာခွာနေကြရမယ်အစိုးရညွှန်ကြားချက်ဒီကနေ့သက်တမ်းကုန်မှာဖြစ်ပေမဲ့အစိုးရကသက်တမ်းတိုးဖို့အစီအစဉ်မရှိပါဘူး။မတ်လလယ်တည်းကစပြီးပြည်ထောင်စုအစိုးရထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေတဖြည်းဖြည်းလျော့သွားလိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပုတ်ထူးနေတုန်းကပြောကြားခဲ့ပါတယ်။သူအစိုးရအနေနဲ့နိုင်ငံကိုပြန်လည်ဖွင့်လှစ်ပြီးလုပ်ငန်းတွေလည်ပတ်နိုင်ဖို့ပြည်내အုပ်ချုပ်ရေးမှုတွေနဲ့အစီအစဉ်တွေကိုတိုင်ပင်ညှိနှိုင်းသွားမယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုမှာကန့်သက်တားမြစ်ချက်တွေကိုလျှော့ပြီးမရှိမဖြစ်လိုတာမဟုတ်တဲ့စီးပွားရေးလုပ်ငန်းတွေကအစပြန်လည်ဖွင့်မဖွင့်ကိုတက်ဆိုင်ရာပြည်내အုပ်ချုပ်ရေးမှုတွေကဆုံးဖြတ်တာဖြစ်ပါတယ်။လုပ်ငန်းတွေပုံမှန်အတိုင်းပြန်လည်လည်ပတ်အောင်သမ္မတကလုပ်ဖို့ဆန္ဒရှိနေပေမဲ့မြန်မြန်ဆန်ဆန်ပြန်ဖွင့်လိုက်ရင်ရောဂါကူးစက်မှုနောက်တစ်ကြော့ဖြစ်နိုင်တယ်လို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကသတိပေးနေကြပါတယ်။ပြည်내တချို့မှာတော့လူတွေတယောက်နဲ့တယောက်ခက်ခွာခွာနေကြဖို့ညွှန်ကြားချက်တွေနဲ့စီးပွားရေးလုပ်ငန်းတွေကိုပြန်ဖွင့်ခွင့်ပြုနေပါတယ်။အမေရိကန်မှာယောဂကူးစက်သူတသန်းကျော်ရှိနေပြီးသေဆုံးသူကလည်း6000ကျော်သွားပါပြီ။ယောဂကူးစက်မှုတွေနည်းသွားတဲ့ဥရောပနိုင်ငံတွေမှာတော့ကန့်သတ်ချက်တွေကိုတဖြည်းဖြည်းစီဖြေလျှော့ပေးနေပါတယ်။ဖင်လန်နိုင်ငံမှာဆိုရင်မေလ14ရက်နေ့မှာကျောင်းတွေပြန်ဖွင့်မယ်လို့ကြေညာပါတယ်။စာသင်ခန်းတွေမှာကျောင်းသားအရေအတွက်အရင်ထက်လျှော့ထားရမှာဖြစ်ပြီးလူစုလူဝေးလို့တာလဲရှောင်ကြရမှာပါ။တစ်ချိန်တည်းမှာပဲစစ်ပွဲတွေဖြစ်နေတဲ့ဆီးရီးယားနဲ့ယေမန်နိုင်ငံတို့မှာကူးစက်မှုတွေစတင်ဖြစ်နေတာကြောင့်မထိန်းနိုင်တဲ့အခြေအနေဖြစ်မှာကိုစိုးရိမ်နေကြပါတယ်။တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအထွတ်အထိပ်ရောက်ခဲ့တဲ့ February 29ရက်နေ့တည်းကဆိုရင်နိုင်ငံထဲမှာကူးစက်သူတယောက်မှဒီကနေ့မရှိဘူးလို့တောင်ကိုရီးယားရောဂါထိန်းချုပ်ကာကွယ်ရေးဌာန KCDC ကပြောပါတယ်။
오늘 발생한 4명의 환자는 모두 검역 단계에서 확진되었고
ဒီကနေ့ 요가 보 구색နေတယ်လို့ အတည်ပြုသူ 4 ယောက်ဟာ 레이색 ကနေ 띠자 ခွဲ 쌍지 ခံ ရသူ တွေ ကဖြစ်ပါတယ်။ ပြည်ရင်းထဲမှာ 요가 보 구색 သူ တယောက်မှ မရှိပါဘူးလို့ KCDC ဌာန တာဝန် ရှိ သူ ယွန်း တေး ဟို က ဒီကနေ့ သတင်းစာ ရှင်းလင်းပွဲ မှာ ပြောကြား သွားတာပါ။ဒီလာတဲ့ကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲတွေအတွင်းယောဂပိုးကူးစက်ခဲ့ပုံမရဘူးလို့လည်းသူကပြောပါရယ်။ဧပြီလ15ရက်နေ့ကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာ29သန်းလောက်မဲပေးခဲ့ကြတာဖြစ်ပါရယ်။တစ်ချိန်တည်းမှာပဲဒီကနေ့စတင်တဲ့ Golden Week ရက်ရှည်ရုံးပိတ်ရက်အတွက်ကိုရီးယားကအဓိကလေဆိပ်တွေမှာခီးသွွားသူတွေနဲ့စီကားနေပါရယ်။ COVID-19 ကပ်ရောဂါကြောင့်အသွာအလာကန့်သတ်ချက်တွေရှိခဲ့ပြီးတဲ့နောက်ပိုင်းပထမဆုံးအကြိမ်လူအများအပြားခီးသွွားလာနေကြတာဖြစ်ပါရယ်။မြန်မာနိုင်ငံမှာတက်ခွဲစစ်ဆေးမှုတွေအရဧပြီလ29ရက်မနက်9နာရီကနေဒီကနေ့30ရက်မနက်9နာရီအထိယောဂပိုးကူးသူမရှိဘူးလို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကပြောပါရယ် COVID-19 ယောဂရှိမရှိတက်ခွဲနမူနာတွေကိုအမျိုးသားကျန်းမာရေးတက်ခွဲဌာန NHL နဲ့ဆေးသုတေသနဦးစီးဌာန DMR တို့မှလောလောဆယ်စစ်ဆေးနေတာပါ29ရက်နေ့အတွက်တက်ခွဲနမူနာစုစုပေါင်း294ခုကိုဒီဌာနနှစ်ခုခွဲပြီးစစ်ဆေးခဲ့တာမှာကူးစက်သူတယောက်မှမရှိခဲ့ဘူးလို့မနေ့9နာရီသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီကနေ့မနေ့9နာရီအထိမြန်မာနိုင်ငံမှာယောဂကူးစက်သူ150နဲ့သေဆုံးသူ6ယောက်ရှိပါတယ်ပြန်လည်သက်သာလာသူကတော့28ယောက်ရှိတယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာန website မှာဖော်ပြထားပါတယ် COVID-19 ကယောဂကြောင့်ဒီကဘာလုံးစီးပွားရေးအလုံးနီးပါးရပ်ဆိုင်းနေတဲ့အတွက်တရုတ်နိုင်ငံရဲ့ကုန်ထုတ်လုပ်ရေးဧပြီလမှာကျဆင်းခဲ့တယ်လို့တရုတ်နိုင်ငံကပြောကြားပါတယ်ဝယ်လိုအားအညွန့်ကိန်းဟာမတ်လမှာ52ရှိခဲ့ရာကဧပြီလမှာ 50.8 ကိုကျသွားတယ်လို့အမျိုးသားစည်းရင်းဌာနကဒီကနေ့ထုတ်ပြန်ပါတယ်အညွန့်ကိန်း50အောက်ဆိုရင်တော့ထုတ်လုပ်မှုကျုံသွားတယ်လို့သတ်မှတ်မှာဖြစ်ပါတယ်ကုန်ထုတ်လုပ်မှုလုပ်ငန်းမဟုတ်တဲ့လုပ်ငန်းတွေမှာတော့မလကထက်အညွန့်ကိန်းတမှတ်တက်ပြီးတော့ဧပြီလမှာ 53.2 ဖြစ်ခဲ့တယ်လို့စည်းရင်းဌာနရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီဒီကနေခြားသောရင်းနှင့်ညပိုင်းသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ချင်ညာပေးမှာဖြစ်ပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကနိုင်ငံမှာဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်နိုင်ငံတော်အရေးပေါ်အခြေအနေကြီးညာထားတာကိုနောက်ထပ်တစ်လထပ်တိုးသွားမယ်ပုံရှိနေပါတယ်။တိုကျိုနဲ့နောက်ထပ်ခရိုင်6ခုမှာဧပြီလ9ရက်နေ့ကဝန်ကြီးချုပ်ရှင်ဇိုအာဘေထုတ်ပြန်ထားတဲ့အရေးပေါ်အခြေအနေဟာရှင်သတင်းမှာကုံဆုံးမှာဖြစ်ပါတယ်။ဂျပန်နိုင်ငံမှာအခုချိန်ထိ COVID-19 ရောဂါကူးစက်ခံသူ14,000နဲ့သေဆုံးသူ415ဦးထပ်မံရှိပြီးဒီအခြေအနေကြောင့်တိုင်းပြည်ရဲ့စီးပွားရေးကိုထိခိုက်စေသလို2020တိုကျိုအိုလံပစ်ပြိုင်ပွဲကိုလည်းရွှေ့ဆိုင်းခဲ့ရပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့တက်တန်းထပ်တိုးမတိုးဆိုတာကိုမဆုံးဖြတ်ခင်မှာကူးစက်ရောဂါဆိုင်ရာကြံ့ကျင်သူတွေနဲ့တိုင်ပင်ဆွေးနွေးသွားမှာဖြစ်ပြီးတော့နောက်ဆုံးအချိန်မရောက်ခင်ကြိုပြီးကြေညာမယ်လို့လည်းဝန်ကြီးချုပ်ကလွှတ်တော်မှတ်တီးကိုပြောပါတယ်။ဝန်ကြီးချုပ်ကကူးစက်ရောဂါဆိုင်ရာကြံ့ကျင်သူတွေနဲ့တောက်ချနေမှာတွေ့မယ်လို့ဆိုရရဲ့သတင်းရင်းမြစ်တွေကဆိုပါတယ်။လက်ရှိရေးပေါ်အခြေအနေကြီးညာချက်အရဒေသခံအာဏာပိုင်တွေအနေနဲ့ပြည်သူတွေကိုအိမ်မာနေပြီးကျောင်းတွေနဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ဖို့ပြောနိုင်တဲ့တရားဝင်လုတ်ပိုင်ခွင့်အာဏာပေးထားပေမဲ့တနိုင်ငံလုံးကိုအပြင်မထွက်ဖို့ဥပဒေအရအမိန့်ထုတ်ပြန်ထားတာတော့မဟုတ်ပါဘူး။ဒီကရောဂါနဲ့ပတ်သက်ပြီးဂျပန်ဆိုရရဲ့တုံ့ပြန်ဆောင်ရွက်မှုတွေဟာနှေးကွေးတာနဲ့ရောဂါရှိမရှိစမ်းသပ်မှုတွေကိုအင်တိုင်းအားတိုင်းလုပ်ဖို့ပြက်ကွက်တာတွေကြောင့်ဂျပန်ဆိုရဟာဝေဖန်ခံနေရပါတယ်ခင်ဗျာ။ဩစတြေးလျနိုင်ငံရဲ့မြို့တော်ဒေသမှာကိုရိုနာဗိုင်းရပ်စ်ရောက်ထပ်ကူးစက်သူမရှိတော့ဘူးလို့ဩစတြေးလျချမ်းမာရေးတာဝန်ရှိသူတွေကကြေညာပါတယ်။ဒါကြောင့်ဩစတြေးလျပြည်နယ်နဲ့ပြည်မဒေသ၈ခုမှာမြို့တော်ဒေသဟာကိုရိုနာဗိုင်းရပ်စ်ပိုးကင်းရှင်းတဲ့ပထမဆုံးဒေသဖြစ်သွားပါပြီ။ကင်ဘာရာမြို့တော်ဒေသမှာလူဦးရေ4,200ရှိပြီးရောဂါကူးစက်ခံသူ106ဦးနဲ့သေဆုံးသူ3ဦးရှိခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ဒီအတွင်းအေးမီတာနဲ့တုတ်ကွေးရောဂါလက္ခဏာရှိတဲ့သူတွေအကုန်လုံးကို COVID-19 ရောဂါပိုးရှိမရှိအခမဲ့စစ်ဆေးခွင့်ပြုခဲ့ပြီးတော့ဒီစစ်ဆေးမှုတွေကိုနောက်ထပ်တစ်ပတ်တိုးသွားမယ်လို့လည်းဩစတြေးလျဆိုရကပြောပါတယ်။ virus ကူးစက်မှုဒုတိယအကျော့ဖြစ်လာနိုင်တဲ့အနေနဲ့ပတ်သက်ပြီးတော့နောက်ထပ်အိမ်ထဲကနေအပြင်မထွက်ဖို့အမိန့်တွေကိုမနှက်ဖြန်မှထုတ်ပြန်သွားမယ်လို့ကျန်းမာရေးဝန်ကြီးကပြောပါတယ်။ဩစတြေးလျပါလီမန်အမတ်တွေနဲ့ဝန်ထမ်းတွေဟာလာမယ့်မေလ12ရက်နေ့မှာတော့ပါလီမန်ကိုပထမဆုံးအကြိမ်ဖြစ်နေပြန်တက်ကြမှာပါ။ဩစတြေးလျနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း6,900ကျော်နဲ့သေဆုံးသူ90ရှိပါတယ်။ဒီရီလင်္ကာနိုင်ငံမှာတော့ရေဒက်သင်္ဘောသား158ယောက်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတယ်လို့အာဏာပိုင်တွေကပြောလိုက်ပါတယ်။နောက်ထပ်ရောဂါကူးစက်ခံရသူ30ထဲက22ယောက်ကရေဒက်ကဖြစ်ပြီးတော့9ယောက်ကတော့သူတို့နဲ့အနီးကပ်ဆက်ဆံတဲ့သူတွေဖြစ်တယ်လို့လည်းပြောပါတယ်။ဒီရီလင်္ကာနိုင်ငံမှာရောဂါကူးစက်သူ650လောက်ရှိတာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာတော့ဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်နိုင်အောင်လုံခဲ့တဲ့၅ဘက်ကအပြင်မထွက်ရအမိန့်ထုတ်ထားတာဟာအောင်မြင်မှုရခဲ့တယ်လို့ပြောလိုက်ပါတယ်။လူတွေကိုအပြင်မထွက်ဖို့အမိန့်ကိုလာမဲ့တနင်္ဂနွေနေ့မှာပြန်သုံးသပ်သွားပြီးတော့တချို့နေရာတွေမှာကန့်သတ်ချက်တွေကိုဖြေလျှော့သွားဖို့အတွက်စဉ်းစားသွားမှာဖြစ်တယ်လို့လည်းအိန္ဒိယ BIA ဝန်ကြီးကပြောပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုကကမ္ဘာ့ကျန်းမာရေးဖွံ့ဖြိုး WHO ကိုရမောင်ငွေတွေအမြဲတမ်းဖျက်လိုက်မယ်ဆိုရင်လူသားပေါင်းများစွာဟာမတန်ဆွမ်းမှုနဲ့အသံအညေကိုချိန်ချောက်နိုင်တဲ့ယောဂကူးစက်နိုင်တဲ့အန္တရာယ်တွေနဲ့ပိုးပြီးတော့ရင်ဆိုင်လာဖို့ရှိတယ်လို့ကျွမ်းကျင်သူတွေက VOA ကိုပြောပါတယ် WHO ကကိုရိုနာဗိုင်းရပ်စ်ရဲ့စိုးရိမ်စရာအနေအထားကိုကမ္ဘာကိုအလင်းမြန်သတိပေးဖို့ပြက်ကွက်ခဲ့တယ်ဆိုပြီးတော့အမေရိကန်က WHO ကိုရမုံငွေတွေရပ်ဆိုင်းလိုက်တယ်လို့ဒေါနယ်ထရမ့်ကအခုလအထက်မှာပြောကြားခဲ့ပါတယ်အမေရိကန်ဘက်ကအခုလိုရပ်ဆိုင်းလိုက်တာဟာယာယီရပ်ဆိုင်းတာဟုတ်ချင်မှဟုတ်မယ်လို့လည်းအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကဧပြီလ23ရက်နေ့က Fox သတင်းဌာနကိုပြောပါတယ် WHO ကအဖွဲ့ဝင်နိုင်ငံတွေနဲ့အတူဆယ်စုနှစ်ပေါင်းများစွာလက်တွဲပြီးတော့လူတွေကိုသေစေနိုင်တဲ့ဒါမှမဟုတ်ပိုလီယိုလိုမျိုးတစ်သက်လုံးချိနဲ့ပြီးတော့အကျော်သေးသေးတဲ့ဗိုင်းရပ်စ်ကြီးကိုတိုက်ဖျက်ဖို့အတွက်ကာကွယ်ဆေးထိုးတဲ့အစီအစဉ်တွေကိုလှုပ်ဆောင်လာခဲ့တာဖြစ်ပါတယ်။ကမ္ဘာ့တော်မှာပိုလီယိုရောဂါဖြစ်ပွားမှုဟာ1988ခုနှစ်နောက်ပိုင်းမှာ99ရာခိုင်နှုန်းလောက်ကျဆင်းသွားကြောင်းဒါပေမဲ့အာဖဂန်နစ္စတန်နဲ့ပါကစ္စတန်နိုင်ငံတွေမှာကျူတင်ကာကွယ်မှုတွေမရှိဘူးဆိုရင်တစ်နှစ်ကိုလူ3000လောက်ပိုလီယိုအကျော်သေးကူးစက်ရောဂါကူးနိုင်တယ်လို့လည်း WHO ရဲ့အစီရင်ခံစာကဆိုပါတယ်ခင်ဗျာ။မက္ကဆီကိုနိုင်ငံဂျယ်လစ်ကိုပြည်နယ်မှာမကြသေးခင်ကကြံကနေထုတ်တဲ့အရက်တောက်ပြီးတော့အစိတ်တင်းတဲ့သူ32ယောက်ရှိပြီးအိတ်တဲကတဝက်လောက်ကတည်ဆုံသွားတယ်လို့ကျန်းမာရေးဝန်ကြီးဌာနကအတည်ပြုကြောင်းမက္ကဆီကိုသတင်းတွေကဖော်ပြနေကြပါတယ်။အခုလိုဖြစ်ရတာဟာအယ်ချိုရီတိုဆိုတဲ့အရက်ထဲမှာမက်သနောယာဂိုင်တို့အတော်များများပါဝင်လာကြောင်းလို့သံသယရှိနေပါတယ်။မာဇာမီလ်တန်နဲ့တမာဇူလာပြည်နယ်တွေမှာဖြစ်ခဲ့တဲ့စနေနေ့ကပထမဆုံးအစိတ်တင်းတဲ့သူတွေကိုတွေ့ရှိခဲ့တာဖြစ်တယ်လို့အာနာဘိုင်တွေကပြောပါတယ်။ဒီစိတ်တင်မှုကြောင့်အသက်66နှစ်အရွယ်အမျိုးသမီးတူတည်ဆုံးပြီးတော့နောက်တစ်ဦးကတော့ဆေးရုံတက်ခဲ့ရပါတယ်။နောက်ထပ်အစိတ်တင်တဲ့သူ30ကတော့အမျိုးသားတွေဖြစ်ပြီးတော့အသက်20ကနေ80ကျော်လောက်အထိပါဝင်တယ်လို့လည်းပြောပါတယ်။အခုလိုအစိတ်တင်မှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်သွားမှာဖြစ်ပြီးတော့ El Chorito ရက်ကိုထုတ်တဲ့ Group Sense Company ကိုလည်းပြန်သုံးသပ်သွားမှာဖြစ်တယ်လို့ပြည်내အာဏာပိုင်တွေဘက်ကပြောပါတယ်ခင်ဗျာ။ဒီအမေရိကန်တန်ကနေကြာသပတေးနေ့အစည်းအဝေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ကိုဗစ်ကာလအတွင်းမှာတာမန်ဖျားနာမှုတွေကိုကုသပေးနိုင်မှုရန်ကုန်တိုင်းမြို့နယ်တချို့မှာအခမဲ့စည်းကမ်းတွေကိုဖွင့်လှစ်လာပါတယ်။အဲ့ဒီစည်းကမ်းတွေမှာစေတနာဝန်ထမ်းဆရာဝန်တွေကကုသပေးနေပြီးလူအပ်တဲ့ကာကွယ်ကုသရေးပစ္စည်းနဲ့တခြားလူဝဲချက်တွေကိုအလှူရှင်တွေရဲ့ထောက်ပံ့မှုတွေနဲ့ရပ်တည်နေကြတာပါ။ပြည်ကရဲ22ရက်နေ့တုန်းကဒီဖျားနာကူစေကန်းတွေအတွက်လုပ်ငန်းလမ်းညွှန်ချက်ကို MOHS ကထုတ်ပြန်ပေးခဲ့ပါဗျ။အဲ့ဒီညွှန်ကြားချက်တွေမတိုင်ခင်ကတည်းကဒီဖျားနာကူစေကန်းတွေကိုတရားပြင်ဆင်ပြီးဖွင့်လှစ်ခဲ့တယ်လို့ရွှေပြည်သားမျိုးနဲ့ဖျားနာကူစေကန်းကဒေါက်တာတင့်လွင်က VOE ကိုပြောပါဗျ
။ WMPB 11နောက်ပြီးစေကန်းအခြေဝန်နောက်ပြကြအမဘလို့ facility ရှိရမယ်ဘလို့ကွေထားရမယ်အဲ့တိုင်းလေးတော့နောက်ပြီးကြကြဖြစ်လာပြီနော်အဲ့ဒီ guideline မထွက်ခင်အရှိမှာတော့ကျွန်တော်တို့ဒီသင်္ကန်းမျိုး fiber clinic ကတော့လောလောဆယ်နားထားတယ်ပေါ့တော့လည်းဖွင့်ဖို့တော့ကြံစူးစမ်းနေကြပါဘူးအဲ့တော့ဆိုရင်တော့ဒီနောက်ကြည့်အချိန်မှာဘလို့ပုံစံဝတ်ထားရင်ဘယ် level ဝတ်ထားရင် quantity ဝင်ကြမလို့ဆိုတော့လည်းနောက်ပြပတ်တာမရှိသေးဘူးပေါ့အဲ့ဒီအချိန်မှာတော့အဲ့ရဆရာတွေကတော့ quantity ဝင်လဲ
ကျမရင်းနဲ့အကစားဝင်ကြီးဌာနကအဲ့ဒီစေကန်တွေအတွက်လိုက်နာရမယ့်ညွှန်ကြားချက်တွေကိုမထုတ်ပြန်သေးခင်ကာလမှာကုသမှုပေးနေတဲ့ဆရာဝန်တချို့အသွားလာကန့်သတ်ခံရပြီးစေကန်ကိုယာယီပိတ်ထားရတဲ့အခြေအနေကိုရင်ဆိုင်ခဲ့ရပါတယ်။ COVID လူနာနဲ့သင်္ကန်းကျောင်းဖီဘာကလင်းနဲ့မှထိတွေ့မှုရှိခဲ့လို့အသွားလာကန့်သတ်ပြီးနေအိမ်မှာတိကျနေထိုင်ခဲ့ရတဲ့ဒေါက်တာစေသူအောင်ကတော့သတ်မှတ်ရပြည့်ပြီးတာနဲ့ကိုပိုင်စေကန်ပြန်ဖွင့်ပြီးလိုအပ်တဲ့အခမဲ့စေကန်ဗင်မြူနယ်အတွက်မဆိုလိုအပ်ပြီးပါဝင်ဖို့အစဉ်နဲ့ရှိနေတယ်လို့ပြောပါတယ်။ဖျားနာကူစေကန်းတွေအတွက်လိုက်နာရမယ့်အချက်တွေကိုတရားဝင်ထုတ်ပြန်ပေးလိုက်လို့လောအပ်ပြီးဆရာဝန်တွေအတွက်အဆင်ပြေသွားတယ်လို့ဒေါက်တာစေသူအောင်ကအခုလိုပြောပါတယ်
။ကျွန်တော်ကလည်းကျွန်တော်တို့ volunteer တွေတွားပြီးတော့ခူရတာအရင်ကောင်းရတာပေါ့။အဲ့ဒီမှာကြာတော့မှတကယ်ကို resilient patient တွေကလာတာ။လာတော့အဲ့ဒီမှာကျွန်တော်တို့ကဒီအကြိမ် patient နဲ့ positive patient နဲ့ contact ဖြစ်ဖို့ကအရင် chance များလာ။ညာတော့အဲ့ဒီမှာကျွန်တော်ကန်တိုင်းအတိအကျမထွက်ဖို့ဆိုရင်ကျွန်တော်အခုချက်လို့ပေါ့နော်ထပ်ပြီးတော့ကြိုထိပါတယ်ကျွန်တော်တို့ဆရာဝန်တွေကသုံးရင်းကြတယ်။ဟိုကြောင့်အဲ့လိုပုံစံနဲ့တရားဝင်ကန်တိုင်းထလာတော့အရင်ကတည်းကတည်းကပြီးသွားတာပေါ့ကျွန်တော်တို့ volunteer တွေကတော့အားပူရှိသွားတာပေါ့ဗျာ
။အရင်ကရှိထားတဲ့ဆန်ကျင်ဆန်ညုံနဲ့ညွှန်ကြားလာတဲ့လိုက်နာရမယ့်အချက်တွေမှာကွာဟမှုတိတ်မရှိပေမဲ့နေရာအခက်အခဲတော့ရှိနေပါတယ်။စီကန်းတွေထပ်တိုးဖွင့်လှစ်ဖို့အတွက်လုံလောက်တဲ့နေရာအခြေအဝန်ရှိဖို့ကလည်းအရေးကြီးနေပြီလို့ဒေါက်တာတင့်လွင်ကပြောပါတယ်
။ကျွန်တော်တို့ကျောင်းလေးနောက်ပြီးတချို့ရုံးနေလာထားတဲ့အချိန်မှာဒီကျွန်တော်တို့အဆောက်အုံလေနေရာခြေဝန်းရှိအဆောက်အုံတွေကျွန်တော်ရှိကြမယ်။ဟောအဲ့တော့ဒီမျိုးနေရာမှာဆိုရင်လည်းဒီအဆောက်အုံတွေကိုဒီ fever clinic ဆိုတာအတွက်ဟိုအတုံးပြုလို့ရနိုင်ဖို့တော့ဆိုတာအိမ်ယူနယ်မှာရှိတဲ့ဒီအနာဘယ်အဖွဲ့ကြီးရေလူကြီးရေအဲနောက်ပြီးအိမ်ယူနယ်မှာရှိတဲ့ဟိုကျွန်တော်ကျန်းမာရေးကောင်းတဲ့ဖြစ်တာကြောင့်အိမ်ယူနယ်မှာရှိတဲ့အိမ်ယူနယ်တောင်ဝင်ပြန်ဒီဆရာကြီးဆရာမကြီးပေါ့နော်ဒီဖိန်းကဟို DMO ဆင်းဟိုသူတို့နဲ့အဆင်ဆင်ဆင်ဆင်အားလုံးဦးပေါင်းဆွေးနွေးပြီးမှသာလေကျွန်တော်တို့ကအဲ့ဒီခုနပြောတဲ့အချက်လက်တွေနဲ့ဒီပေါင်းဝင်ဖို့ကိုအဆင်ပြေမယ်ထင်ပါတယ်အဲ့တော့ကျွန်တော် infrastructure ရေးကြီးလာပြီပေါ့နော်နေရာကြည်တွေဝန်းလုံးလောက်လောက်ရဖို့ဆိုတာ
အခုလိုကိုဗစ်ကာလမှာဖျားနာလာရင်ဒီစေကန်းတွေမှာလာရောက်ပြသဖို့ကိုကြောက်မနေဘူးနဲ့လိုအပ်မှုတွေကိုစစ်ဆေးဆွေးနွေးပြီးကုသမှုပေးဖို့အတွက်ကူညီပေးသွားမယ့်နေရာဖြစ်တယ်လို့ဆိုပါတယ်။ပြည်တွင်းမှာကိုဗစ်အတီးပြူလူနာ150ရှိခဲ့ပြီးအဲ့ဒီထဲကသေဆုံးသူ6ဦးနဲ့ဆေးရုံစင်ဝင်ရသူ18ဦးအထိရှိထားပါပြီ။ဒီကနေ့ညနေထုတ်ပြန်ပြီးချိန်အထိဆိုလူနာ128ဦးကိုသက်ဆိုင်ရာဆေးရုံတွေမှာကုသမှုပေးနေတယ်လို့သိရပါတယ်။ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
မြန်မာဘက်ကထိုင်းပြန်အလို့သမားတွေကိုပြန်လည်လက်ခံဖို့အဆင်သင့်ရှိနေပြီမဲ့လေကိုဗစ် -19 ရောဂါထိန်းချုပ်ရေးဆိုင်ရာထိုင်းအနာဘိုင်းတွေရဲ့ဆုံးဖြတ်ချက်ကိုစောင့်ရမှာမို့မြန်မာအလို့သမားတွေနေဆက်ပြန်ဝင်ရေးကနှောက်နှေးနိုင်တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်ကျမအေးမှာပါကိုဗစ် -19 အရေးပေါ်ကာလအတွင်းမှာထိုင်းနိုင်ငံကနယ်မြေတစ်ခုနဲ့တစ်ခုကျော်ပြီးမတော်လာရတာတွေကန့်သက်တာတွေညမထွက်ရအမိန့်တွေတလထက်တိုးလိုက်တဲ့အတွက်မြန်မာလူသမားတွေနေရပြန်ဖို့ကိစ္စကညှိနှိုင်းဆွေးနွေးနေဆဲဖြစ်ပြီးမေလ၁ရက်နေ့ပြန်လာဖို့ကိစ္စကတော့လောလောဆယ်မဖြစ်သေးကြောင်းကရင်ပြည်နယ်မြောက်ရီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကဆိုပါတယ်
။ဆက်နေတော့သူတို့ကားကိတ်မဖွင့်နိုင်သေးဘူးခဏ။အဲ့တော့ဒီလိုမှသူတို့နိုင်ငံရဲ့ဒီလိုမှကျွန်တော်တို့နိုင်ငံသားရေးချင်းရတော့ကွန်တက်လုပ်ထားပြီးမှဒါပြီးလုပ်ထားတော့ဒီထိုင်းနိုင်ငံသားရေးရနေပြီးတော့ COVID ကော်မတီကိုဆက်တင်ထားတယ်ခဏ။တင်တာတော့ COVID ကော်မတီရဲ့ DDD 30ရက်နဲ့တရက်မှာမီတီထိုင်ပြီးအောင်ပါ။30ရက်နဲ့မီတီထိုင်ပြီးလို့ရှိရင်ကောင်ထဲပေါ်လာတော့အမြန်ဆုံးကောင်ထဲပေါ်ရင်နှစ်ရက်နေလောက်တော့ဖြစ်နိုင်တာပေါ့မှာ။ဒါတော့သူ project အတိုင်းသူသွားမှာသူကမှာ PDA နဲ့ဆိုင်တယ်အမိန့်ထုတ်တဲ့အပိုင်းက PDA နဲ့ဆိုင်တယ်နောက်ကကားသွားတဲ့အပိုင်းကတော့ Transport Ministry နဲ့ဆိုင်တယ်လို့ပြောတယ်
။ဟုတ်တယ်။
ထိုင်းနိုင်ငံ PDA ကိုထိုင်းနိုင်ငံဒီပို့ဆောင်ပြီးပေါ်မှာပေါ့မှာ Transport Ministry ကိုအဲ့ဒီဌာနအဲ့အဆုံးနဲ့သူတို့မီတီရောက်အောင်မလုပ်ရဘူး။အလုပ်ပြီးသွားရင်ကောင်ထက်ပေါ်မှာပေါ့မှာ။ဆိုတော့၁ရက်၂ရက်တော့ဆောက်အောင်မအောင်ပါဘူး
။ဟုတ်ကဲ့။
ဆက်နေ၁ရက်၂ရက်အတွင်းကောင်ထက်ပေါ်နေအောင်တော့အစီအစဉ်ဆောင်နေအဲ့လိုတော့တော့မှရ
။နေဆက်ချက်တော်တရားကိုလည်းပိတ်ထားအောင်မှာဖြစ်ပြီးအလုပ်သမားတွေပြန်ဝင်နိုင်တဲ့အခြေအနေကြမှာဖွင့်ပေးမယ်လို့လည်းဦးတည်ဆောင်က VOE ကိုပြောပါတယ်
။ကျွန်တော်နိုင်ငံထဲဝင်လာရင်နိုင်ငံသားပဲဖြစ်ဖြစ်နိုင်ငံသားပဲဖြစ်ဖြစ်ကွန်တီးဝင်ရမယ်ပေါ့မှာ။နိုင်ငံသားဝင်လို့မပြေဘူးဆိုတော့ပုတ်တာလေ
။ဟုတ်ကဲ့။
နိုင်ငံသားပြန်ဝင်လာရင်ကွန်တီးဝင်ရမယ်လို့ဆိုတော့
့ဘာလို့မှကျွန်တော်နိုင်ငံသားပဲဟိုဆိုင်းနိုင်ငံလည်းဟိုမဆောက်ဘူးတော့လည်းမဆောက်ဘူးကြာလာဆိုရင်အဲ့ဒီပြည်ကြေးရာဆိုဒီမှာကွန်မြူနတီတွေကဝင်အောင်ဖြစ်နေတာပေါ့ဗျာရှင်ရဗလားဖွင့်ရင်လည်းတွားမရအောင်ဖြစ်နေတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့
ဒါလိုပဲဟိုမဆောက်ဘူးတော့မယ်ဆိုလည်းတက်ပြန်နေဝင်လို့ရှိရင်တလေးရကွန်မြူဝင်အောင်ဆိုတော့ရှိနေတာဟိုဘာလို့ဆန်းချရတဲ့ကွာဒီကခဏကူးလို့ရလို့ရခဲ့လို့ပေါ်မှာပြန်ဝင်တော့မှကွန်မြူဝင်တော့ကတော့ပြန်မြူဝင်တော့ဖြစ်နေတာပေါ့မယ်ချက်ပေါ်မှာအဲ့လိုဝင်လိုက်ရင်ဟိုကတော့ချုပ်နာနဲ့မှုတွေတဲ့အလို့သမားလေးတွေကပြန်ချလာရင်ဟုတ်ကွာဖြစ်ပေါ်မှာဖြစ်လေ
မြန်မာဘက်ကတော့နှစ်နိုင်ငံသဘောတူစာချုပ်နဲ့သွားပြီးနေရက်ကိုပြန်ဝင်လာကြမယ့်အလို့သမားတွေသာမကဗီဇာမျိုးမျိုးနဲ့ထိုင်းကိုရောက်ရှိနေသူတွေကိုလည်းပြန်လည်လက်ခံသွားမှာဖြစ်တယ်လို့တရားမဝင်အထောက်အထားမရှိသူတွေကိုလည်းပြန်လည်လက်ခံသွားမှာဖြစ်တယ်လို့ဆိုပါရယ်မြန်မာဘက်ကတနေ့ကိုလူကြီး 2,500 ထိလက်ခံသွားမှာဖြစ်ပါတယ်ဒီအစီအစဉ်ကလွဲလို့ COVID-19 အရေးပေါ်ကာလမှာနေဆက်ဖြတ်ကျော်လက်မှတ်လုပ်တဲ့သူတွေကိုလည်းလက်ရှိမှာထိုင်းမြန်မာနှစ်ဖက်လုံးကအသွားအလာတွေပိတ်ပင်ထားပါတယ်ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ
မြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်ကိုချိုးဖောက်နေတဲ့နိုင်ငံတစ်နိုင်ငံဖြစ်နေတော့ပဲလို့အမေရိကန်ပြည်ထောင်စုရဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင်အစီရင်ခံစာနဲ့ပတ်သက်လို့တုံ့ပြန်ပြောဆိုချက်တွေကိုတင်ဆက်မှာပါအမေရိကန်ပြည်ထောင်စုကနှစ်စဉ်ထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာမြန်မာနိုင်ငံကိုဆက်လက်ထည့်သွင်းထားဖို့အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာဘာသာရေးလွတ်လပ်မှုကော်မရှင်ကတိုက်တွန်းအကြံပြုပါတယ်ဒီလိုဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့စီးရင်ထဲမှာမြန်မာပါဝင်နေရတာကဘာသာရေးကိုအမျက်ထုတ်ပြီးနိုင်ငံရေးအတွက်အသုံးချတာတွေရှိနေတာကြောင့်ဖြစ်တယ်လို့မြန်မာနိုင်ငံဘာသာဘောင်းဆောင်ချစ်ကြည်ရေးလှုပ်ရှားမှုရဲ့ဦးဆောင်သူတဦးဖြစ်တဲ့ဦးအေးလွင်ကပြောပါရယ်
။ဒါကတော့ကျွန်တော်တို့နိုင်ငံပါကဥပဒေထဲမှာတော့ဘာသာရေးကိုအကြောင်းပြုပြီးခွဲခြားမှုမရှိရဆိုတဲ့အခါကရှိနေပါလေ
။
ဒုစရလည်းပဲတကယ်လက်တွေ့လုပ်တဲ့တော့မှအားနည်းမှုတွေရရှိနေတယ်။ဒီကဲဒီအခါမှာကျတော့ဘာသာရေးကိုဒီအမျက်ထုတ်ခြင်းတဲ့သူတွေရှိတယ်နိုင်ငံရေးအတွက်အသုံးချခြင်းတဲ့သူတွေရှိတယ်အဲ့ဒီပုံစံတွေကလည်းပဲဘာသာတစ်ခုကိုကျွန်တော်တို့ဟိုဟာပေါ့ဒီဟို target တုတ်ပြီးတော့ကပြတ်မှတ်ချပြီးတော့ကသူတို့အတွက်ဟိုအမျက်ရအောင်ဆိုပြီးတော့နောက်ဆိုတဲ့ဟာလေးတွေကလည်းဒီနည်းပုံကပုံစံလေးတွေရှိနေတယ်ဆိုတော့ဒီ COVID-19 ကိုလည်းဖြစ်နေတဲ့ခါမှာတော့မှဒီ Facebook တွေပိုင်းရောမှာတခါတည်းဒီ lockdown လောက်တာဘယ်ဘာသာဝင်ရဘယ်လိုလာလို့ဆိုတော့အဲ့လိုဟာမျိုးလေးတွေအခုတည်းကဟိုအသုံးချခြင်းရဲ့ဆန္ဒလေးတွေရှိနေတယ်ရှိနေတော့ဒီခေတ်မှာတော့ဒါကိုကျွန်တော်ကြိုးစားပြီးတော့ဖိုက်ဖြတ်ပြပါလိမ့်မယ်အခုတည်းဖြစ်တော့လူငယ်တွေကဒီလိုသူပွဲရတဲ့ဘာသာတရားတွေပေါ်မှာဖော်ရဆက်ဆံတာကိုသူတို့မလိုလားတော့ပါဘူးဘုသောရှိသေးတယ်ဆိုတာကတော့အရှိတရားတစ်ခုနေလက်ခံမှာပါ
1998ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေနဲ့သတ်မှတ်တိုင်းတာချက်အရမြန်မာနိုင်ငံဟာ2019ခုနှစ်အတွင်းဘာသာရေးလွတ်လပ်ခွင့်တွေကိုစနစ်တကျနဲ့ဆူဆူရွရွဆက်လက်ချိုးဖောက်နေတယ်လို့လည်းကော်မရှင်ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဘာသာရေးလူမျိုးရေးနဲ့ပတ်သက်လို့သတင်းအမှားဖြန့်ဝေတဲ့ကိစ္စတွေကအရင်ကတည်းကရှိနေတယ်ဆိုပေမဲ့အခုအချိန်မှာတော့ COVID-19 ရောဂါကိုအခြေခံပြီးလူမှုကွန်ရက်တွေကနေတဆင့်ဘာသာရေးလူမျိုးရေးမုန်းတရားတွေဖြစ်အောင်လှုံ့ဆော်လာတာမျိုးတွေတွေ့လာရတယ်လို့လူမှုသဟဆာရဖော်ဆောင်ရေးအဖွဲ့ကကိုသက်ဆွေဝင်းက VOA ကိုပြောပါရယ်
။ဘာသာရေးလူမျိုးရေးနဲ့ပတ်သက်ပြီးတော့အမုန်းတရားတွေပေါ့နော်အမုန်းတရားဖြန့်ဝေတဲ့ကိစ္စတွေသတင်းမှားဖြန့်ဝေတဲ့ကိစ္စတွေဂျာရီကဒီဟိုဟာရှိနေရကြပါပြီ။အခုလေအခုတက်စီလေဒါကျွန်တော်တို့ဟိုဟာမပြောက်သေးပါဘူး။အခုကျတော့ဘာပုံစံဖြစ်လာလဲဆိုတော့ဆိုဒီ COVID ကိုအခြေခံပြီးတော့ဘာသာရေးလူမျိုးရေးအမုန်းတရားတွေဖြစ်အောင်လှုံ့ဆော်တာမျိုးတွေတွေ့ရတယ်။ဥပမာကျွန်တော်တို့ဒီ infection မှာဖြစ်သွားခဲ့တဲ့ case ဆိုလို့ရှိရင်လေဒီ Christian ဘာသာဝင်တွေကိုဒီတိုက်ခိုက်ပြောဆိုတာမျိုးတွေတွေ့ရတယ်။အဲ့လိုပဲဒီတာဝန်မှာဖြစ်ခဲ့တဲ့ case ဆိုလို့ရှိရင်လေ Muslim တွေကိုဟိုတိုက်ခိုက်ပြောဆိုတဲ့မျိုးတွေရှိတယ
်။ဟုတ်ကဲ့
။ဒါကြောင့်မလို့ဒီဟိုဒါလည်းဒီ COVID ကိုအကြောင်းပြပြီးတော့ဒီယောဂကုနဲ့အတူဆက်နွယ်ပြီးတော့ဒီဘာသာရေးတို့ပါဒီတိုက်ခိုက်တဲ့ဟာမျိုးတွေအခုနောက်ပိုင်းလည်းရှိနေတော့မှာပဲ
ရိုဟင်ဂျာမွတ်စလင်တွေအပြင်ဘာသာရေးအရာနဲ့လူမျိုးရေးအရာလူနည်းစုတွေအပေါ်ဆိုးဝါးတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကြောင့်မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့စိုးရိမ်ရတဲ့နိုင်ငံစီရင်နဲ့ဆက်လက်ထည့်သွင်းထားဖို့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့မြန်မာနိုင်ငံဝန်ကြီးဌာနကအဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တဦးချင်းပေါ်အရေးယူပိတ်ဆို့မှုတွေလုပ်ဖို့2016ခုနှစ်ကအမေရိကန်သမ္မတအမိတ်နဲ့ဖြတ်သိမ်းခဲ့တဲ့အရေးပေါ်အခြေအနေသတ်မှတ်ချက်တွေထဲမြန်မာနိုင်ငံကိုပြန်လည်ထည့်သွင်းသတ်မှတ်ဖို့နဲ့အခြေခံအခွင့်အရေးတွေကိုချိုးဖောက်သူတွေတာဝန်ခံလာအောင်အမေရိကန်အစိုးရကဆက်လက်ဆောင်ရွက်ဖို့ဆိုပြီးဒီအစီရင်ခံစာမှာတိုက်တွန်းထားပါတယ်ဒီအစီရင်ခံစာနဲ့ပတ်သက်လို့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရဘက်ကတုံ့ပြန်ချက်တော့မသိရသေးပါဘူးဒါပေမဲ့မြန်မာနိုင်ငံအနေနဲ့လွတ်လပ်စွာယုံကြည်ကိုးကွယ်ခွင့်ရှိသလိုအသေးအချာဟန့်တာနှောက်ယှက်တာမျိုးမရှိဘူးလို့တော့မြန်မာအာဏာပိုင်တွေဘက်ကအရင်ကတုံ့ပြန်ခဲ့ပူပါတယ်ရှင်။ဂ ကျွန်မအင်တနာထွန်းမရန်ကုန်မြို့ကနေတရင်ပေးပို့တာဖြစ်ပါတယ
် UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
တကဘာလုံး COVID-19 ကပ်ရောဂါပိုးရင်ဆိုင်ဖြည့်ရှင်းနေရချိန်မှာရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလက်ဝမြို့နယ်တွေမှာစစ်ဘေးတန်ကြောင့်အရသားတွေထိခိုက်ဒိဆုံအဖမ်းဆီးခံနေရတဲ့အခြေအနေတွေကိုတင်ပြပေးချင်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းဒေသနဲ့ချင်းပြည်နယ်ပလက်ဝမြို့နယ်တွင်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားစစ်ရေးသိမ်းမှတ်မှုတွင်အရသားတွေထိခိုက်မှုတွေပိုသူးပွားလာနေတာပါမနေ့ကမြောက်ဦးမြို့နယ်တိမ်ညိုချေးရွာသားတို့ကိုမြောက်ဝဝင်စစ်စည်ရေးဂိတ်မှာဖမ်းဆီးစစ်ဆေးခံရပြီးဒီကနေ့မှာဆိုပါဖမ်းဆီးခံရတဲ့သူတိတ်ဆုံးသွားတယ်လို့မိသားစုဝင်သူကပြောပါတယ
်မင်းကဦးနိုင်စင်နာရောပါနော်သူကဆိုင်ငယ်ဝတ်ချောက်လောက်တာပေါ့မျိုးမျိုးမှာတာယာပင်းသွားဝင်တာပြန်လာရင်တော့မျိုးဝင်ဝပေါ့ဖိတ်ဆေးခိုင်းကမှာတားရင်ညစ်တာရယ်ပေါင်းပြီးတော့သူတို့ဖမ်းထားတယ်ကျွန်တော်မိသားစုတွေပါတွေ့တယ်ကျွန်တော်တွေ့ဖမ်းမရဘူးဒီမနေ့စင်နာရီလောက်မှာသူတို့စေးကိုကျွန်တော်လောင်းဝပဲတွေ့တယ်လောင်းကျွန်တော်ခုတ်ရောတေးဆောင်လာ
ဒီရပိုင်းတွင်ကြောက်တော်မြွနဲ့တွင်မှာအရသား20ကျော်ဖမ်းဆီးခံထားရပြီးပျောက်ဆုံးနေတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောပါတယ်
ကျွန်တော်တို့စီကိုတန်ကြားထားတဲ့ဆေးရည်လေးမှာတော့ပြမကြီးရွာ10ရောက်ရအထက်တမရွာက10ရောက်ပေါ့ရွှေပြည်ကြီးရွာက10ရောက်ရွှေပြောက်သွားတဲ့လူတွေ3-4ရောက်လောက်ရှိတာပေါ့အဲ့တော့အကုန်လုံး20ကျော်လောက်ရှိတယ
်ကြောက်တော်နဲ့မြောက်ဦးမြို့နယ်တွင်အရသာဖမ်းဆီးခံရမှုအခြေအနေကိုတပ်မတော်ဘက်ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရခိုင်ပြည်နယ်တွင်ဒီဧပြီလမှာနှစ်ဖက်စည်ရေးသိမ်းမှတ်မှုတွင်အရသားတွေထိခိုက်မှုပိုများလာတယ်လို့ရခိုင်တိုင်းသားမျိုးနွယ်များစီယုံဥက္ကဋ္ဌဥရွှေပေါ်စိန်က VOE ကိုပြောပါတယ
်။ဒီပုံမှန်ကူထက်တယ်လို့ပေါ့နော်ကျွန်တော်တို့ရခိုင်ပြည်ကအခုဆိုလို့ရှိရင်စိတ်ရေးကလည်းပိုပြီးတော့ပြင်းထန်လာတယ်လို့အဲကိုဗစ်နဲ့ပြည်ရောဂါအားလို့ဒီစိတ်မချတဲ့အနေထားကိုရောက်တဲ့အတွက်ဒီပြည်သူတွေကအခုလက်ရှိဆွေးနွေးမှုနဲ့အများကြီးဖြစ်နေတာကိုတွေ့ရတယ
်။အလားတူချင်းမြင့်နယ်ပလက်ဝါမြို့နယ်မှာလည်းနှစ်ဖက်ပဋိပက္ခအတွင်အရသားတွေပေါ်ပြင်းမထားတိုက်ခိုက်မှုတွေရှိနေတာကြောင့်ဒေသခံတွေစိုးရိမ်မှုတွေရှိနေတယ်လို့ပလက်ဝါမြို့နယ်မဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်စလိုင်းမျိုးသက်ကပြောပါရယ
်ဟိုလက်ရှိအချိန်ထိတော့ပြည်ထောင်လူကခန့်မှန်းချက်က20ကျော်တော့ရှိပြီပေါ့နော်။ဒဏ်ရာတာကကိုက30ကျော်တော့ရှိတယ်ပေါ့။ဒဏ်ရာရတဲ့လူကလည်းတချို့ကရော်ထင်းမှလည်းရှိတာရှိတယ်လေ။အမြင့်ပေါ်မှာမရောက်နိုင်တဲ့အပိုင်းတွေလည်းရှိတယ်။ကျွန်တော်တို့တွေကတိကျပြောဖို့တော့ရန်ခက်တယ်။ပြောမယ်ရှင်ကိုလင်းပြန်တိုင်းနေကြရတယ်ရှင်တော့တိကျရော်တွေကလေးတင်ငယ်တွေကတော့ဒီနေ့မှကျွန်တော်ပုံကြမလဲပေါ့။တနေ့တိုင်းကြရတယ်ရှင်ဒီနေ့မှကြည့်ဆန်းနေမလဲပေါ့။ဒါတွေကဆွေးနွေးတဲ့အနေထားရှိတာပေါ့နော်
။ရခိုင်နဲ့ချင်းမြင့်နယ်ထက်ကအရသားတွေပေါ်ကျူးလွန်တဲ့စိတ်ရဆိုးမှုတွေနဲ့လူသားစုပေါ်မှာကျူးလွန်တဲ့ရဆိုးမှုတွေတူးလာနေတယ်လို့လည်းကုလသမဂ္ဂသူကုစလေရန်ဟီလီကပြောဆိုခဲ့ပါတယ်ဒီလိုဆက်ဖြစ်နေတဲ့စစ်ရာဇဝမှုတွေနဲ့လူသားစုပေါ်မှာကျူးလွန်တဲ့ရာဇဝမှုဆိုင်ရာဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂသူကုစလေမစ်ရန်ဟီလီကတောင်းဆိုလိုက်ပါတယ်ကျွန်တော်နိုင်ကုန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါလိမ့်ရှင
်။ချက်သေးတော်မျိုးပေါ်မှာဆေးရှောင်တွေအတွက်လက်ရှိဆောက်လုပ်နေတဲ့ဆေးရှောင်စခန်းတွေကိုဆက်မဆောက်ဘူး။ပြည်နေစုရဖွဲ့ကတားမြစ်လိုက်တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။ကျွန်တော်တက်နိုင်ပါရခိုင်နောက်ပိုင်းကအစိုးရနဲ့ရခိုင်လက်နက်ကင်အဖွဲ့တို့ကြားတိုက်ပွဲတွေကြောင့်နေရာစွန့်ခါထွက်ပြေးလာကြတဲ့စစ်ဆောင်တွေဟာရတိတော်မျိုးပေါ်မှာ3000နီးပါးရှိတယ်လို့စစ်ဆောင်ကူညီသူတွေကပြောဆိုကြပါတယ်။လက်ရှိချိန်မှာရတိတော်မျိုးပေါ်မှာစစ်ဆောင်တွေဟာများလာတာကြောင့်စစ်ဝင်ရဲတွေခက်ခဲလာတယ်လို့စစ်ဆောင်တွေနေထိုင်ဖို့အတွက်အဆောက်အဦတွေမလုံလောက်တာကြောင့်လွတ်တော်ကိုယ်စားလှယ်တွေဥဆောင်ပြီးတော့အဆောင်တွေဆောက်လုပ်နေကြတာဖြစ်တယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်ခင်စောဝေကပြောပါတယ
်။ကျေရတော့ဒီ100လောက်နေပါနေဖို့တော့ရနေပြီဒါနဲ့ကျမတို့ကအကာရီကာလာသေးသေးတို့တခဲသေးသေးတခဲလောက်တာကို အဲ့တော့တအိမ်နဲ့တအိမ်ချပြီးချလာတော့မရှိဘူးကျမတို့ဟိုအမိုးမိုးပြီးပြီနောက်တစ်ခါဟိုအမင်းလုပ်ပြီးပြီပေါ့နော်အဲ့လိုအကာလုံးဖို့ပဲရှိကြတော့တယ်တကယ်တော့နေနေဆိုရင်တော့နေလို့ရတဲ့အခြေအနေပဲရှိနေပါပြီ
စစ်ဆောင်တွေအတွက်ဆောက်လုပ်နေတာကိုတူးရှင်းဖြစ်စေအဖွဲ့အစည်းနဲ့ဖြစ်စေဆက်မဆောက်ဖို့အတွက်ရခိုင်ပြည်နယ်စုရအဖွဲ့ကဒီကနေ့မှပဲစထောက်ပြီးတော့တားမြစ်လိုက်တယ်လို့ဒေါ်ခင်ဇော်ဝေကဆက်ပြောပါတယ
်ဟုတ်ကဲ့ပါကျမတို့ကတော့ဟိုပါပေါ့နော်ဒါပဲဖြစ်ဖြစ်စိတ်မကောင်းပါဘူးဟိုကျမတို့ကိုကျမတို့ယုံကြည်တယ်ကျမတို့ဒီပြည်သူကတင်မြောက်ထားတဲ့တို့တော်ကိုတည်းတူဖြစ်တယ်အဲပြည်သူတွေရဲ့အခက်အခဲကိုကျမတို့ဖြေရှင်းရဖို့တာဝန်လည်းရှိတယ်လို့ကျမတို့ကိုကိုယုံကြည်တဲ့အတွက်အဲဒီလိုမျိုးဟိုကျမတို့ထောင်ရဖြေရှင်းဖြစ်ပါတယ်ဒါကိုအတွက်လည်းမဟုတ်ဘူးเนาะကိုကိုမေးပေးလိုက်တဲ့ပြည်သူတွေအခက်အခဲကျန်လာရေးနောက်တစ်ခါ COVID-19 နဲ့ပတ်သက်လို့ဟိုနိုင်ငံအနိုင်ငံလုံးမှာတောင်းထားကြတဲ့ဒါကိုတိုက်ခတ်ဖို့ကြိုးစားနေကြပါတယ်เนาะဆိုတော့ဒီလိုအချိန်မှာအစိုးရမှလည်းအရင်အလုံးများနေတဲ့အချိန်ဖြစ်တယ်အဲ့ဒါကြောင့်ကျွန်တော်တို့ကတက်နိုင်တဲ့ဖက်ကပူခဲ့သဘောနဲ့သူတို့ကိုပေါ့နော်လူစုဖွင့်တဲ့သဘောနဲ့ကောင်းကောင်းမွန်မွန်နေလို့ရအောင်ပြည်သူဆောင်ရွက်ထားတာဖြစ်ပါတယ်နော်ဒါနဲ့အစိုးရအနေနဲ့တော့ဒါကိုပေါ့နော်ကျွန်မအနေနဲ့ဘုံဝင်နေနေပြောရတယ်ဆိုရင်ဒါကတော့မကန်ခွင့်တင်ပါဘူးဟိုကျွန်တော်တို့နဲ့ဟိုပေါ့နော်ခေါ်ယူဆွေးနွေးသင့်နေလို့ကျွန်မပြောချင်ပါတယ်
ရခိုင်နောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရာစွန့်ခါထွက်ပြေးလာကြသူတွေအတွက်ပြည်내စုရအနေနဲ့မြို့နယ်6ခုမှာစစ်ဆောင်စခန်း9ခုတည်ဆောက်ထားပြီးဖြစ်တယ်လို့လိုအပ်တဲ့စစ်ဆောင်စခန်းတွေထပ်ဆောက်ပေးဖို့စီစဉ်နေတယ်လို့လည်းအဲ့ဒီတာမြင့်စာထဲမှာဖော်ပြထားတာလည်းဖြစ်ပါတယ်။စစ်ဆောင်စခန်းတွေဆောက်လုပ်နေတာကိုတာမြင့်တာနဲ့ပတ်သက်ပြီးရခိုင်ပြည်내စုရအဖွဲ့ပြောခွင့်ရသူတွေကိုဆက်တွေ့ခဲ့ပေမဲ့လည်းတုံ့ပြန်ဖြေကြားမှုမရှိခဲ့ပါဘူး။အစိုးရကဆောက်လုပ်ပေးထားတဲ့စစ်ဆောင်စခန်းတွေဟာမြို့ပေါ်နဲ့ဝေလွန်တယ်လို့နေနေနေထားကိုလွတ်တော်ကိုယ်စားလှယ်တွေဒေသခံတွေနဲ့တိုင်ပင်ပြီးဆောက်လုပ်ထားတာမဟုတ်တာကြောင့်စစ်ဆောင်တွေအနေနဲ့အဲ့ဒီစခန်းမှာနေထိုင်ဖို့အဆင်မပြေဘူးလို့လေစစ်ဆောင်တွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောဆိုကြပါတယ်။ရစေတောင်မြို့နယ်မှာခုဆက်လုပ်ထားတဲ့စစ်ဆောင်စခန်းတွေကိုဆက်မဆောက်ဖို့တာမြင်ထားတာကြောင့်နောက်ထပ်ဘာဆက်လုပ်ရမလဲဆိုတာကိုဆွေးနွေးတော့မှာဖြစ်တယ်လို့ဒေါ်ခင်စောဝေကပြောပါတယ်
။ဟောသူတို့အနေနဲ့စာထုတ်တယ်ဆိုတော့လေသူတို့ကတော့ဟိုပေါ့လုံပိုင်ခွင့်ရှိတဲ့အစိုးရတည်းရဖြစ်ပါ။ကျမတို့ကတော့ပြည်သူကိုယ်စားလှယ်တာရှိတယ်လုံပိုင်ခွင့်လည်းမရှိဘူးအာဏာလည်းမရှိပါဘူးနော်။အဲ့တဲ့ကြောင့်ဒီစစ်ဘေးဆောင်စခန်းတွေကိုရှင်းဆက်ပေါ်ဖို့အတွက်ဘလို့စီနေမုန်းတွေကျမတို့ထပ်လုပ်မယ်ဆိုတာကိုကျမတို့ထပ်ပြီးဆွေးနွေးဖို့အစီအစဉ်တော့ရှိပါတယ
်ရခိုင်နောက်ပိုင်းမှာလက်ရှိရှင်ဒီတိုက်ပွဲတွေလည်းဆက်လက်ပြင်းထန်နေသလိုစစ်ဆောင်ဥယျာဉ်တွေဟာလည်းနေ့စဉ်နေ့များတိုးလာနေပါတယ်လက်ရှိရှင်မှာရသေးတော်မျိုးနယ်မှာရှိတဲ့စစ်ဆောင်စခန်းတွေဟာမြေကြီးပေါ်မှာကတ်တူဆက်ခုလေးတွေခင်းပြီးနေထိုင်နေရဖြစ်ပြီးဒီအပိုင်းတွင်မှာမိုးရွာသွန်းမှုတွေရှိနေတာကြောင့်သူတို့အနေနဲ့စောက်ဝဲနေရဲ့အပြင်ကျန်းမာရေးအတွက်ပါစိုးရင်ရတယ်လို့စစ်ဆောင်ကူညီသူတွေကပြောဆိုကြပါတယ်ရခိုင်ပြည်နယ်ပခအတွင်းမှာအရသားတွေခုလိုဘေးတောက်ခတ်ရောက်တာရှိသလိုထိခိုက်ဒေဆုံးမှုတွေကြောင့်ရခိုင်ပြည်နယ်အတွင်းမှာဆေးရဇဝမှုတွေလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရဇဝမှုတွေထပ်ဖြစ်လာနေသလားဆိုပြီးကုလလူခွင့်ရေးကိုယ်စားလှယ်ကလည်းမေးခွန်းထုတ်ထားပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေတင်ပြပို့ထားပါတယ
်မြန်မာပြည်ကစံဒီကိုဘေးအန္တရာယ်ကင်းရှင်းကြောင်းထောက်ခံချက်အပြည့်အဝပေးမှတင်သွင်းဝင်ပြုရမယ်လို့တရုတ်အစိုးရဘက်ကတောင်းဆိုထားရဆိုတဲ့သတင်းကိုတင်ဆက်ပေးပါပါကျွန်တော်ကတော့အစောထပ်ပါတရုတ်သမ္မတရှီကျင်းမင်းရဲ့ဇန်နဝါရီလမြန်မာပြည်ခီးစဉ်အတွင်းနှစ်နိုင်ငံချုပ်ဆိုခဲ့တဲ့စီမံကိန်းစာချုပ်33ခုထဲကတရုတ်ကိုတင်ပို့မဲ့မြန်မာစံတွေကိုပိုမွှားကင်းစင်အောင်လုပ်ပေးဖို့သဘောတူစာချုပ်ချုပ်ဆိုထားပါတယ်။ဒါပေမဲ့တရုတ်အစိုးရကဒီသဘောတူညီချက်ကိုထပ်ဖြည့်ပြီးမြန်မာဘက်ကစံတင်သွင်းမှဆိုရင်အစားအစာဘေးအန္တရာယ်ကင်းရှင်းကြောင်းဆိုတဲ့အချက်ကိုပါမြန်မာအစိုးရကပူးကြွဲထောက်ခံရမယ်လို့ဆိုပါတယ်။မြန်မာစပ်ပျိုးရေးဝန်ကြီးဌာနကကနအုပ်စစ်ဆေးထားရဲ့စံတင်ပို့လုပ်ငန်း43ခုရှိပြီးအဲ့ဒီထက်ကနိုင်ငံတကာကျန်းမာရေးစံနှုန်းသတ်မှတ်ချက်နဲ့ကိုက်ညီတဲ့လုပ်ငန်းတွေကိုမြန်မာဘက်ကပြန်ရွေးချယ်ပေးရမှာဖြစ်ပါတယ်။စံပို့ကုန်အတွက်တရုတ်ပြည်ကထပ်ပြီးတောင်းခံလာတဲ့အချက်နဲ့ပတ်သက်လို့စိုက်ပျိုးရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာရဲတင်ထွန်းကအခုလိုပြောပါတယ်။
ဒါတော့တရုတ်နိုင်ငံကထပ်မံတောင်းခံတာကတော့ဘူမောကင်းစင်ရယ်မဟုတ်ဘဲနဲ့ခုနကဆက်လက်ပြီးသူခေါ်တဲ့စားစားဘေးအန္တရာယ်ကင်းရှင်းတဲ့လုံခြုံရေးပါကျွန်တော်တို့ပါဝင်ပါတယ်အဲဒီပါဝင်တဲ့ကုမ္ပဏီတွေကိုကျွန်တော်တို့ရှီယာပေးတဲ့ file တို့ပါ edition နဲ့ကျွန်တော်တို့ကထပ်ချက်ပြီးတော့ပေးရပါတယ်အဲဒီ edition နဲ့ထပ်ချက်ပြီးမှသူတို့ရှီယာ JCC အဖွဲ့အစည်းကကျွန်တော်ကစစ်ဆေးပြီးတော့မှလက်ခံဆောင်ရွက်တာဖြစ်ပါတယ်အဲဒီအတွက်ကြောင့်ကျွန်တော်တို့ရှီမှာ register လုပ်ထားတဲ့ကုမ္ပဏီတွေစစ်ဆေးတဲ့အချက်ပြည့်စုံတယ်ဆိုလို့ရှိရင် file တို့ select ပြီးကျွန်တော်တို့ထုတ်ပေးနေပါတယ်သူဘက်ကလည်းစံတစ်ခုတက်မှတ်တယ်လို့ကျွန်တော်တို့နဲ့လည်းအဲဒီပုံမှာ agreement ယူထားတာဖြစ်ပါတယ်ခင်ဗျာ
မူဆယ်နေဆက်ဘက်ကယူနန်ပြည်နယ်ထဲတင်ပို့တဲ့စံတွေကိုလည်းပြည်အောင်စုဝန်ကြီးဌာနရဲ့ကျန်းမာရေးထောက်ခံချက်ပုံမှားကင်းရှင်းတယ်ဆိုတဲ့ထောက်ခံချက်တွေပါမှာတရုတ်ပြည်ကယူရောမှာပါအခုအေဘီလာတရက်ကစပြီးပြည်အောင်စုအစိုးရထောက်ခံချက်ပါမှာစံတင်သွင်းခွင့်ပြန်ရမှာပါဒါကြောင့်မူဆယ်စံကိုတောင်တွေကိုစစ်ဆေးရပြီးမြန်မြန်လုပ်ပေးဖို့ကုန်တွေကတိုက်တွန်းနေပါတယ်အဲ့
လိုမျိုးတော့ဘယ်အေဘီလာကစပြီးတော့ဆရာလာမယ်ဆိုပြီးတော့ဆရာကိုတမခံတော့ဒီလိုတော့ဝန်ကြီးဌာနထုတ်ပေးတဲ့ပုံမှားကင်းရှင်းတဲ့ထောက်ခံချက်ယူခဲ့ပါဆိုတော့ ไอ้ท่อขาดจ้ะคุณต้องยืมชุดพี่นั่นพี่นี่แหละมีดีเราถ้าดูอยู่ที่ฐานะนี่ด้วยถ้าตัวเราลุกดีนะถ้าโยบี้ถามว่าเนาะผู้มากเกินสิ่งต่อไปนั่นถ้าเจ้าเชื่อเขามาถ้าอีกจะเป็นว่าพี่นี่ร้อนเลย
မူဆယ်ဆန်ကုန်စီတိုင်းဒူအိုကတာဥမင်းသိမ်းပြောသွားတာဖြစ်ပါတယ်။တရုတ်ဘက်ကတောင်းဆိုတာရဲ့အချက်တွေကနယ်စပ်နဲ့ပုံမှန်ကုန်သွယ်ရေးနှစ်ခုလုံးအကျုံးဝင်မှာပါ။ဒီတော့တွင်မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးကစံအပါဝင်တခြားကုန်စီရေးတွေအတွက်ပါအခက်အခဲဖြစ်နေချိန်မှာမြန်မာဘက်ကကိုဗစ် -19 ရောဂါဖြစ်သူအယောက်100ကျော်လာတဲ့အချိန်တရုတ်အစိုးရဟာမြန်မာတရုတ်နယ်စပ်တစ်လျှောက်အဝင်အထွက်အားလုံးကိုနှစ်လပိတ်ပြီးနယ်စပ်ဖြတ်ကျော်ရေးဘသူမှုဆိုအရေးယူမယ်လို့ပြီးခဲ့တဲ့ရက်ပိုင်းတွင်ကကြေညာခဲ့ပါတယ်။မူဆယ်မန်ဝင်းဂိတ်နဲ့ကျင်းစန်းကျော့ဂိတ်နှစ်ခုကိုပဲကုန်စီစီစဉ်မှုဖွင့်ပေးထားတာဖြစ်ပါတယ်။ကျွန်တော်ဇော်ထပ်ပါရန်ကုန်ကနေပေးပို့ထားတာဖြစ်ပါတယ
်။ VOA ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးစာရေးခြင်းနဲ့VOA ကနေမြတ်တာဒေလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ရဘဝမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတယ်ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းလိပ်စာက VOA မြန်မာပိုင်းစီစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ email ရေးပို့မယ်ဆိုရင်လည်း email လိပ်စာက bemis@voanews.com ဖြစ်ပါတယ်။
အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ရှမ်းနယ်ကချင်ပြည်နယ်မှာဘိန်းအစာထုတ်ဖို့ရည်ရွယ်တဲ့ရာဘာနဲ့ပြောင်းမှုစိုက်ပျိုးရေးကိုတရုတ်ကုမ္ပဏီနဲ့ဒေသခံအာဏာပိုင်တွေပူးပေါင်းလုပ်နေကြပေမဲ့ဒေသခံတောင်သူတွေပိုဆင်းရဲလာပြီးဘိန်းအထွက်တိုးလဲပိုများလာကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်နဲ့အတူတင်ပြထားပါတယ်။
မြန်မာပြည်မှာဖန်ဆင်းရမိတဲ့မူရစ်ဆေးဝါးဓာတုပစ္စည်းနဲ့ဆက်ဆက်ပစ္စည်းကိုမီးရှို့ဖျက်ဆီးတဲ့အခမ်းအနားတွေလွန်ခဲ့တဲ့နှစ်လေကရန်ကုန်မန္တလေးနဲ့တောင်ကြီးမှာကျင်းပပါတယ်။ဒေါ်လာတန်း300ကျော်တန်ဖိုးရှိတဲ့မူရစ်ဆေးတွေပါပဲ။ရှမ်းပြည်အရှိန်နေဆက်ကမိုင်းလာမြို့မှာလဲမူရစ်ဆေးဒေါ်လာ800တန်းကျော်ဖျက်ဆီးလိုက်ကြောင်းသိရပါတယ်။ဘိန်းစားထုတ်ဖို့ရည်ရွယ်ပြီးရှမ်းပြည်နယ်မှာရာဘာပင်စိုက်ပျိုးပေမဲ့မူရစ်ဆေးပြဿနာကိုမဖြေရှင်းနိုင်ပါဘူးတရုတ်ကုမ္ပဏီတွေဒေသခံနဲ့ပူးတွဲပြီးရာဘာစိုက်တာကိုယူနန်အစိုးရကထောက်ခံအားပေးပါတယ်စစ်အစိုးရနဲ့အပြစ်ခတ်ရစဲထားတဲ့ဝါနဲ့ကိုကန်အုပ်စုတွေဟာတရုတ်အစိုးရကျဉ်းနှံ့အောင်သူတို့ချုပ်ခံရဒေသမှာဘိန်းစိုက်ပျိုးမှုကိုလုံးဝပိတ်ပင်လိုက်တဲ့နောက်ပိုင်းမှာရာဘာအများဆုံးသုံးတဲ့တရုတ်ဟာမြန်မာနဲ့လာအိုးမှာရာဘာပင်စိုက်ဖို့အားပေးလာပါတယ်ထွက်တပြရာဘာကိုတရုတ်ကဝယ်မှာမို့တရုတ်ကုမ္ပဏီတိုင်းသားလက်တက်ကိုင်းနဲ့ဗမာစစ်ဘိုတွေပါဝင်တဲ့ရာဘာစိုက်ပျိုးရေးလုပ်ငန်းတွေကချင်နဲ့ရှမ်းပြည်နယ်မှာပေါ်ပေါက်လာပါတယ်။ဝါခေါင်းဆောင်ဘော်ယူချန်းကစပြီးရာဘာပင်စိုက်ပျိုးရေးမှာရင်းနှီးမြှုပ်နှံလာတာတွေ့ရပါတယ်
။ယူနန်ကုမ္ပဏီတွေဟာဒေသခံအာဏာပိုင်နဲ့ဆက်သွယ်ပြီးဘိန်းအစားတို့ရာဘာစိုက်ပျိုးရေးလှုပ်လာတာ2008ခုနှစ်လောက်ရောက်တော့ရာဘာပင်ဧကတတန်းလောက်အထိစိုက်ပျိုးနေပါတယ်။ရာဘာပင်တွေများလာလေလေတောင်သူတွေသမားတွေရဲ့စိုက်ပျိုးမြေကျင်းမြောင်းလာလေပြီဖြစ်နေပါတယ်ဒေသခံအာဏာပိုင်ဗမာစစ်ဘုံနဲ့တရုတ်ကုမ္ပဏီတွေရဲ့ဖက်ဆက်လုပ်ငန်းဖြစ်ပါတယ်ရာဘာစိုက်တဲ့လေသမားဟာတရုတ်ကုမ္ပဏီရဲ့လုပ်ခစားအဆင့်ကိုရောက်သွားပါတယ်ဘိန်းအစားတို့စိုက်ပျိုးရေးဆိုတာဘိန်းစိုက်ခွင့်ဆုံးရှုံးသူတွေအခြားစိုက်ပျိုးရေးလုပ်နိုင်ဖို့ရည်ရွယ်တဲ့စီမံကိန်းဖြစ်ပါတယ်ဒါပေမဲ့တောင်သူတွေသမားတွေအကျိုးမခံစားရဘဲမြန်မာဘက်ကအာဏာပိုင်နေနဲ့ယူနန်တရုတ်ကုမ္ပဏီတွေသာအကျိုးမျှခံစားနေရပါတယ်ရှမ်းပြည်နယ်ကထွက်သမျှရာဘာကိုယူနန်ကိုတင်ပို့ပါတယ
်မြန်မာပြည်မြောက်ပိုင်းမှာဘိန်းမစိုက်ပဲရာဘာစိုက်ရင်ယူနန်ပြည်နယ်ကိုတင်ပို့တဲ့ဘိန်းညော့နေသွားလိမ့်မယ်လို့တရုတ်အာဏာပိုင်တွေကတွက်ကိန်းချထားပုံရပါတယ်ဒါပေမဲ့အခုတော့ရာဘာရောဘိန်းရောယူနန်ကတင်သွင်းတယ်လို့ဖြစ်နေပါတယ်အရင်ကလည်းဘိန်းအစားထိုးတင်းတာခက်စားခဲ့ဘူးပါတယ်တရုတ်ညီနောင်တီထောင်တဲ့ထိုင်းနိုင်ငံက CP Company အုပ်စုဟာမြန်မာစစ်အစိုးရလက်ထက်1990ပြည်လွန်အစိုးပိုင်းကရှမ်းပြည်နယ်မှာပြောင်းဘူးစိုက်ခွင့်ရခဲ့ပါတယ်။ပြောင်းဘူးဟာလူစားသုံးဖို့ရောအိမ်မွေးတိရစ္ဆာန်အတွက်ရောဇီဝလောင်စာအတွက်ရောအသုံးဝင်ပါတယ်။ဘယင်စားသူတိနာအဖြစ်ပြောင်းဘူးဘင်ကိုစိုက်ရတာလို့ CP Company အုပ်စုကဆိုပါတယ်။ဒေသခံလက်နက်ကင်တွေရှိနေတာကိုဂယုမစိုက်ဘဲတရုတ်က
ရင်းသီးမြှုပ်နှံတာဖြစ်ပါလေ
။ထိုင်းဝန်ကြီးချုပ်တက်ဆင်ရှင်နာဝတ်2003မှာတည်ထွင်တဲ့အေယာဝရီကျောက်ဖျားမဲကောင်စီးပွားရေးဗျူဟာထွက်လာတာထိုင်းကုမ္ပဏီအတွက်အခွင့်ကောင်းဖြစ်သွားပါလေ။ဒီဗျူဟာအရရှမ်းပြည်နယ်ကမြေလွတ်မြေရိုင်းဆိုတဲ့နေရာတွေမှာဧကနှစ်တန်းနီးပါပြောင်းမှုစိုက်ပျိုးခွင့်ရသွားပါလေ။အစပိုင်းမှာထိုင်းကုမ္ပဏီထောက်ပံ့တာမို့ပြောင်းမှုစိုက်ပျိုးသူတွေအောင်းမြင်ပါလေ။ကျောင်းကြီးနေများလာတဲ့အခါအသေးစားလုပ်ငန်းတွေကိုကုမ္ပဏီကတာဝန်မယူနိုင်တော့ပါဘူး2013မှာပြောင်းမှုတန်ချိန်တသန်းခွဲထုတ်လုပ်နိုင်ခဲ့ပါတယ်ရှမ်းပြည်နယ်အတွက်ပြောင်းမှု85ရာခိုင်နှုန်းယူနန်ကိုတင်ပို့ပြီး25ရာခိုင်နှုန်းကိုပြည်တွင်းမှာစားသုံးပါတယ်ပြောင်းမှုစိုက်ပျိုးမှုမှာအရင်းစိုက်တာများရင်များသလိုအထွက်တိုးတဲ့အတွက်အရင်းစိုက်နိုင်သူတွေသာကြီးပွားလာကြပါတယ
်မြမစီပွားရေးအသွင်ကူးပြောင်းအောင်လုပ်တဲ့အင်အားစုတွေထဲမှာတရုတ်နဲ့ထိုင်းဟာအဓိကပါဝင်ပါတယ်တရုတ်နဲ့ထိုင်းကုမ္ပဏီတွေကြောင့်တနိုင်တပိုင်းအင်တောင်စုလေယာစနစ်ကိုလေယာစီးပွားရေးလုပ်ငန်းနဲ့အစားထိုးနိုင်တာဖြစ်ပါတယ်ဒါပေမဲ့ရွေချက်အောင်မြင်မှုအတွက်စီမံအုပ်ချုပ်ရေးကောင်းဖို့စိုက်ပျိုးသူနဲ့ဝယ်ယူသူသဘောတူညီချက်ရရှိဖို့နဲ့ဒေသခံလေသမားကိုကာကွယ်ဖို့လိုအပ်ပါတယ်တဲ့ဒါပေမဲ့မြန်မာပြည်မှာတော့ဒီလိုအပ်ချက်တွေတခုမှမရပါဘူးလေယာစီးပွားရေးလုပ်ခိုင်းတဲ့နေရာမှာတိုင်းရင်းသားလက်နက်ကင်တွေရှိနေတာဟာလုပ်ငန်းကိုထိခိုက်စေပါတယ်။ဘယ်လိုပဲဖြစ်ဖြစ်တရုတ်နဲ့ထိုင်းကုမ္ပဏီတွေကတော့နောက်မဆုတ်ပါဘူး။ပြောင်းမှုနဲ့ရာဘာမှာအရင်မဆိုင်နိုင်တဲ့တောင်သူလေသမားတွေဟာနိုင်ငံခြားအရေးရှင်တွေရဲ့လောက်ခစားအလုပ်သမားဖြစ်သွားပါတယ်။ဝင်ငွေနဲ့မစားလောက်တဲ့လေသမားဟာဘိန်းဆိုင်ပြီးစိုက်ပျိုးရေးပြဿနာဖြစ်ရှင်းရပါတယ်။ဒါကြောင့်ဘိန်းအစားထိုးသီးနှံအဖြစ်ပြောင်းမှုပင်ကိုစိုက်ရတာဆိုတဲ့ဒီရဲ့ကျင်းနဲ့ဆန့်ကျင်ပဲဖြစ်နေပါတယ်မြမပြည်မြောက်ပိုင်းမှာတရုတ်ပိုင်းငပြောလုပ်ငန်းရဘာလုပ်ငန်းနဲ့ပြောင်းမှုလုပ်ငန်းတွေတိုးပွားနေသလိုဆင်းရဲသားဥယျာဉ်နဲ့ဘိန်းကွင်းတွေလည်းတိုးပွားနေပါတယ
်ဒီတစ်ပတ်ကျန်းမာရေးခန္ဓာမှာတော့ COVID-19 ရောဂါထိရရောက်ကုသခံနိုင်ပုံအကြောင်းတင်ပြထားပါတယ် COVID-19 ကပ္ပကပ်ရောဂါစိုက်ချိန်မှာဖြားတိုင်းဒီရောဂါဖြစ်မှာနဲ့ဒီရောဂါဖြစ်တိုင်းအသက်ဆုံးရှုံးမှစိုးရိမ်မှုများနိုင်ပေမဲ့စနစ်တကျကုသခံနိုင်တဲ့အနည်းတွေရှိနေပါတယ်။မကြာခင်ဖြစ်လာနိုင်တဲ့မိုးရင်းတကွေးပါဝင်အခြားသာမန်ဖျားဓာတွေနဲ့ခွဲနိုင်ဖို့ဘယ်လိုလက္ခဏာတွေကိုသတိပြုသင့်ပါလဲ။ဘယ်အချိန်ဆေးရုံဆေးခံပြသင့်ပါလဲ။ဒီလူနာတွေကိုအနီးကပ်ကင်တွယ်နေရတဲ့အရေးပေါ်ထူကူနဲ့ရန်ကုန်ဆေးရုံကြီးရေးပေါ်ဌာနကဗမခဌာနမှူးဒေါက်တာမမောဦးကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါလဲ။
ကဲရေဘော်ထုတ်ဖို့ဆရာဝန်ကြီးပေါမခဒေါက်တာမမောဦးခင်ဗျာဒီ COVID-19 ရောဂါကိုထိထိရောက်ကာကွယ်ဖို့ပြည်သူတွေအတွက်ပေါ့နော်အဓိကလက်သင့်စေအောင်ဆေးဖို့လက်နဲ့မျက်နှာမထိအောင်သတိထားဖို့နောက် mask ပတ်စက်နဲ့နှာခေါင်းစည်းတပ်ဖို့နဲ့ social distancing လို့ခေါ်တဲ့တူဦးနဲ့တူခက်ခွာနေထိုင်ဖို့ဆိုတော့အချက်ကြီး၄ချက်နဲ့နောက်ဒီဆေးဝန်ထမ်းတွေတက်တော်ဆရာရင် PPE အကာအကွယ်ဝတ်စုံကိုအပြည့်အစုံဝတ်ဖို့ကိုပြီးခဲ့တဲ့တစ်ခေါက်ကပြောပြီးမှဒီတစ်ခေါက်တော့ဆရာရင်ဒီကာလာတဲ့ဖြားနာလာခဲ့ရင်ဘလို့ထိထိရောက်စီမံတင်တာကိုဆွေးနွေးမှာပါဆရာအဲ့ဒီတော့အဖျားရှိလာရင်ဘလို့စလုပ်တင်လဲဆရာ
ဒီအချိန်မှာတော့ကပ္ပခတ်ယောဂအခြေအနေမျိုးမှာဖြားနာပြီဆိုရင်အများအပြားအရန်ကြောက်လန့်သွားကြတာပေါ့နော်ကျွန်တော်ရှိဆေးရုံနေရှိပါတယ်ဟိုဖြားတာပဲဖြစ်ဖြစ်မဖြားခင်တော့မှစိုးရင်ပြီးတော့ပဲဖြစ်ဖြစ်လာပြတာရှင်တကယ်တော့ဖြားတိုင်းကိုဗစ်ဖြစ်တယ်လို့ကိုယ့်အကူလည်းအရန်တန်ရကြီးပြီးတော့စိုးရင်ကြီးမှဖြစ်ပါနဲ့တာမန်ဖြားတယ်ဖြားတယ်ကိုယ့်ကိုယ်ကိုပြန်စင်းကားဖို့လိုတယ်ကိုမှချားနေတဲ့တခြားအကြောင်းရင်းတစ်ခုခုရှိနိုင်မရှိနိုင်ဘူး။ကိုအစတည်းကလည်းမကြာခဏကြာတယ်ကိုဗစ်မတိုင်ခင်တည်းကလည်းပဲရှားကူးဆက်ရောဂါရှိတဲ့ဥမာ TB ရှိတယ်ဘလို့ရှိတခြားအရာရှိနေအကြောင်းရင်းနဲ့မရှိဘူး။ဆက်မှနေရင်းကနေပြီးတော့ဥမာမနေ့ကတောင်းတောင်းကြီးပဲဒီနေ့မှချားတယ်အဲဒီလိုအခြေအနေမျိုးတွေနဲ့ကြုံခဲ့လို့ရှိရင်ကိုဗစ်လိုချက်ချင်းမစင်းသားပါနဲ့ဟော။အဲ့ဒီအချိန်မှာကိုယ့်ရဲ့ဤသက်ဆရာဝန်ကိုနဲ့ဤသက်တဲ့ဆရာဝန်နဲ့အရင်တို့မို့ရင်ဆက်မရေးဌာနဆက်သွယ်ပြီးတော့ကျွန်တော်တို့ဝိုင်းမစိုးလဲဟွန်လိုင်းရှိပါတယ်ဖုန်းနဲ့ contact လုပ်လို့ရပါတယ်ဆွေးနွေးလိုက်ပါရောဂါလက္ခဏာအခြေအနေကကိုဗစ်နဲ့တူမတူပေါ့ကိုယ်ဆရာဝန်နဲ့တိုင်ပင်ကြီးဆရာဝန်ပေးတဲ့ဆေးတွေတောက်တာတို့နဲ့ပဲပါရာဆီတမောတောက်တာတို့ဒါနဲ့ပဲသက်သာသွားနိုင်ပြီ
ဟုတ်ကဲ့ဆရာရအဲ့တော့ဒီကိုဗစ်နဲ့တူမတူခွဲခြားနိုင်တဲ့လက္ခဏာတွေကိုပြောပြပေးလို့ရမှာဆရာ
ကိုဗစ်ဆိုတာတော့အရင်တော့ကဖျားတယ်ချောင်းဆိုးလာမယ်နောက်သက်ရှူလမ်းကြောင်းနဲ့ပတ်သက်တဲ့မိုးတယ်ချက်တယ်ဒီလိုသဘောမျိုးနဲ့လာကြတဲ့လူတွေအရင်တော့ကတော့ကိုဗစ်ကံတရားရှိတဲ့လူဖြစ်သက်မှပြီးကျွန်တော်တိကျခွဲပြီးတော့ကုသခဲ့တာအခုတော့သကွေးရတရားလည်းမကြခင်မိုးချိုင်လာတော့မှဆိုတဲ့ခါကျတော့ဒီလက္ခဏာတွေဟာလည်းပဲကိုဗစ်နဲ့ဆက်ဆက်နေတာကိုတွေ့ရတာပေါ့နော်အဲ့ဒါမှလည်းကျွန်တော်တို့ကတရားတွေကိုဖြည့်ဆည်းစဉ်းစားဖို့ပြောတာပေါ့နော်တိကျကြတော့ ချမ်းစိမ့်စိမ့်ခံစားရတာပေါ့ချမ်းစိမ့်စိမ့်ဖြစ်တဲ့အပြင်ဒီချုပ်လေးမှာချမ်းပြီးတော့ချမ်းတုံနေဟန်မျိုးပါလာနိုင်ငယ်အခုကကျတော့ကိုလက်တွေခိုက်ခဲပြီးတော့ခေါင်းတအားခိုက်နေတယ်လေချောင်းနာနေတယ်နောက်တစ်ခုကဒီချုပ်လူတွေမှာဒူးဒူးဆန်းဆန်းကကျတို့ဒီရန်ကုန်ဆေးရုံတွေမှာလည်းပဲလာပြလိရှိတယ်ကအနက်ခံလို့မရဘူးဟုတ်ကဲ့ကျွန်တော်တိစ်ရတာပေါ့ရှားထုံရယ်ရှားတရားကမရဘူးဒီလိုလူမျိုးစုတွေလာတယ်ဒီတက္ကသိုလ်အသည့်6ချက်ကအမေရိကန် CDC ကလည်းပဲသူတို့ရှိမှဖြစ်နေတယ်ရှစ်သိန်းလောက်ရှိနေတဲ့လူနာတွေထဲမှာလည်းဒါမျိုးတွေတွေ့နေရတယ်ဘောနော်ဒီလိုအခြေအနေမျိုးဆိုတော့သူတို့ရှိမှလည်းတွေ့နေရတယ်အဲ့ဒီအချက်တွေရှိလာတဲ့အခါမျိုးကြရင်ကိုယ့်ကိုယ်ကိုတနည်းရှိဖို့လိုတာပေါ့အမှန်တကွေးလိုပဲဆိုပြီးတော့ပို့နေလို့တော့မရဘူးကိုဗစ်ဟုတ်ကဲ့ဆရာကျွန်တော်တို့ဆွတ်ယူဖို့
ဟုတ်ကဲ့ဒီနှာခေါင်းတုပ်ပဲပါဆရာနော
်ဟုတ်ကဲ့
ဆောက်က
နှာခေါင်းတုပ်ပဲယူပါဆေးဥစည်းကမ်းနေနေကိုနဲ့နီးစပ်တဲ့အမှားဤဌာနတွေဆရာဝန်နေနေအမြန်ဆုံးတိုင်ပင်ဆွေးနွေးပြီးတော့ဆေးကိုတွားဖို့စဉ်းစားနေတယ်အဲ့ဒီမှာကိုယ့်အကူပြန်စဉ်းစားဖို့လိုတာကဟိုကိုကမတ်စတာထားသလားလူလူတွေကိုတွားတဲ့အခါမှာပတ်စကားစီးတဲ့အခါမှာကိုကမကြကနက်လက်ဆေးသလားမသိဘူးကိုကလူစုလူဝေးရှိတဲ့နေရာကိုသွားသလားလူတွေအုပ်စုလိုက်တဲ့မှာ social distancing မရှိဘဲနဲ့နေခဲ့သလားအဲ့လိုမျိုးကိုကအရင်စဉ်းစားဖို့လိုဒါမှမဟုတ်ကိုက positive ထွက်ပြီးသားလူတယောက်နဲ့များနှိမ့်ချက်မှုလည်းရှိတယ်တွေ့လည်းတွေ့ခဲ့ဘူးလေဆိုရင်တော့ကျွန်တော်စိတ်ဝင်စားနေလို့လာခဲ့ပါရကျွန်တော်ရဲ့ကုသမှုတွေပေးဖို့အတွက်ဒါအစီအစဉ်ရှိပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာမဖြစ်မနေဒီဆေးရုံသွားရမယ့်အနေအထားမျိုးပေါ့နော်နောက်ကျတာလည်းမဖြစ်အောင်လို့ဆရာကြီး
တကယ်တော့ကိုပြည့်ရဲ့တဘောအသက်ရှင်နေကြောင်းကိုအဓိကထိတာဆိုတဲ့အခါကျတော့ဖြန်းနေတဲ့ကျင်းချောင်းဆိုးမယ်လေချောင်းနာမယ်နောက်ပက်ချူလမ်းကြောင်းနဲ့ပတ်သက်လို့မောမယ်ရင်ထဲမှာကြက်မယ်ရင်မထဲမှာအောက်မယ်ဒီလိုအခြေအနေမျိုးတွေရှိနေပြီဆိုရင်တော့ဆေးဥစည်းကမ်းကိုလာခဲ့ပါဆေးဥစည်းကမ်းကိုလည်းသွားပါဒါမှကိုကဆွတ်ယူတဲ့အစည်းအဝေးထဲမှာပါပြီးတော့ဆွတ်ယူပြီးပုံစံ negative ဖြစ်စေချာတိနေမှာဖြစ်တဲ့အတွက်ကြောင့်မောမယ်ချားမယ်ဒီလိုမျိုးဆိုရင်တော့မဖြစ်မနေလာဖို့ကျွန်တော်ကတော့ဖိတ်ခေါ်ကြည့်
ပါဟုတ်ကဲ့ဆရာကြီးဒီနေရာမှာဒီယောဂအခန်းရှိထားတဲ့သူတွေနဲ့တက်ကြီးတွေအတွက်ပေါ့နော်သူတို့ကဖြစ်တာနဲ့ခက်နေနေဆိုးသွားနေတာမို့သူတို့အတွက်ဘယ်လိုကြံပေးချင်လဲဆရာကြီ
းခုရှိမှတနေ့ရှိတယ်ဆိုရင်ကိုကငကူတွေကလည်းပဲဈေးကြိုတွေသွေးတို့တွေနှလုံးယောဂါတွေချောက်ကတ်တွေဒီလိုမျိုးတွေဒါမှမဟုတ်လေကင်ဆာရှိခဲ့တာတို့ကင်ဆာကြောင့်ဆေးသွင်းနေရတာတို့ဒါမှမဟုတ်လေကိုကစတီရိုက်ခေါ်တဲ့ဟိုခုခါအားကိုကျစီတဲ့ဆေးတွေအကြာကြီးတောက်နေရတဲ့လူမျိုးတို့ဒီလိုမျိုးဖြစ်တဲ့လူမျိုးမှာဖြားတယ်ကျွန်တော်လည်းတော့ပတ်သက်တဲ့အရာပေါ်လာမယ်ဆိုရင်ဒါဆိုရင်လည်းပဲကျွန်တော်တို့ဆေးဥစည်းကမ်းတွေကိုလာခဲ့ပါဒါမှကျွန်တော်တို့ကစောစောစီးစီးပြီးတဲ့အချိန်မျိုးမှာစောစောစီးစီးလိုတဲ့ကုသမှုတွေကိုပေးလို့ရမှာဖြစ်ပါတယ်နောက်တစ်ခုကအဲ့လိုဖြစ်သွားတဲ့အခါမှာကျွန်တော်တို့ကအတန်တရာရှိတဲ့လူနာဖြစ်တဲ့အတွက်ကြောင့်ဆွတ်ယူပါမယ်တကယ်လို့ကမန်ဖြားယုံမဲနဲ့ဆွတ်ယူပြီးတော့ပိုးမွေးဖို့လိုသလားဆိုတော့အဲ့လိုလည်းမလိုဘူးအလောက်ကြီးတဲ့ကြောက်ဖို့မလိုပါဘူးသူကသူကမန်ဖြားပြီးတော့နေရ၃ရက်ကြာတဲ့အခါမှာသူ့အတူပြန်ကောင်းသွားတဲ့လူနာတွေလည်းအများကြီးရှိပါတယ်။အဲ့လိုလူနာမျိုးတွေအတွက်ဤသက်ရာ GP ဖြစ်ဖြစ်ဤသက်ရာကိုယ်နဲ့သက်ဆိုင်ရာဆရာဝန်ဖြစ်ဖြစ်နဲ့အကြံဉာဏ်ကိုအရင်ဆုံးယူလိုက်ပါ
။ဟုတ်ကဲ့ဆရာ။အဲ့တော့ဒီဆေးဥစည်းကမ်းရောက်ပြီးတဲ့အခါမှာရောပြင်းပြထန်ထန်ဖြစ်နေတဲ့အဆင့်မျိုးပေါ့နော်။ဘယ်လောက်ထိဆုံးရရှိလဲဆရာ
။ COVID-19 ဆိုတာလည်းပဲလောလောဆယ်ခုခေတ်မှာပေါ်လာပြီးအရန်ကို serious ဖြစ်ပြီးတော့အရန်မြန်ဆန်တဲ့ရောဂါလို့သတ်မှတ်ထားတဲ့ဆိုတော့လည်းပဲလူနာတော်တော်များများကတော့ဒီလိုတခြားနိုင်ငံတွေရဲ့ဥစ္စာကိုကြည့်ရင်လည်းဒီလိုပါပဲ။COVID-19 ဖြစ်တဲ့လူတရားရှိခဲ့ရင်80လောက်ကယောဂသိပြင်းထန်ပါဘူးကျွန်တော်တို့ရှင်မှာတွေ့နေရတဲ့စီးရင်စီးရလည်းဒီတိုင်းပါပဲဒါပေမဲ့ခုနပြောတဲ့ကိုရှင်မှာကိုမောဘေးဒီဇီးစ်ခေါ်တာပေါ့နော်ဒီလိုတွေးလို့တော့ဒီလိုဟာကြီးချောက်ကတ်တို့နဲ့နောက်ခုနကိုခန်းအားကျစီတဲ့စီးတွေတောက်နေရတဲ့အခြေအနေမျိုးတွေနဲ့ဆိုရင်တော့သိုးတဲ့ပမာဏအများအဲ့ဒီလူတွေက ICU လို့မယ်အတက်ကဲကူးစားမှုတွေလို့မယ်သက်ရှူစစ်တွေလို့မယ်အဲ့ဒီလူနာရဲ့ဟိုဥမာလူတရားဖြစ်နေတယ်ဆိုရင်အဲ့ဒီဟာအရေးအတွက်လို့တာလူ15ယောက်20တဲ့မပူပါဘူးဆိုတော့အဲ့15ယောက်20တဲ့မှာလည်းပဲပြန်ကောင်းနိုင်တဲ့လူတွေလည်းရှိပါတယ်ကျွန်တော်တို့စောစောရောက်ဖို့လိုတာပေါ့ဒီ COVID-19 ကအောက်ဆီဂျင်ကိုကျပြီးတော့မရှူနိုင်မကင်နိုင်တဲ့အခြေအနေမျိုးကြမှာရောက်လာရင်ပြည်သူမှုဖြစ်ဖို့ပိုများတယ် ICU တွေတွင်းပြီးတော့ရန်ဆိုးတဲ့လူတွေရှိနေပြီဆိုရင်10ယောက်တွင်းနေဆိုရင်6ယောက်9ယောက်ကဒေဂျာပေါက်ပြေးဖို့ရှိတယ်အရင်ဆိုးတဲ့အချိန်ထိတဲ့ကိုယ့်ကိုမစောင့်နေသင့်ဘူးကိုရှင်မှာတက်ရှုလမ်းကြောင်းနည်းနည်းမောလာပြီတရှိမဝဘူးချားလို့ချားဒီလိုအခြေအနေမျိုးတွေလည်းရှိတယ်ကိုကလည်းပဲလိုင်းနာတဲ့နေဟာတွေနဲ့မလိုင်းနာခဲ့ဘူးဒါဖြစ်ကတူနေတယ်ကျွန်တော်ကစေရုံစီကံအချိန်ကြီးရောက်လာရင်အဲ့ဒီဖြစ်နေရကနေပြီးတော့ပူဆိုးသွားတဲ့လူတိတ်မတွေ့ရအောင်အစရေကဆိုးတဲ့လူတွေလာတဲ့လူတွေပဲပြေဆုံးတော့တွေ့ရအောင
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့ တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဝါဝိုင်းတို့ဓာရီတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလောကမှာနားဆင်ရမှာတွေကတော့မြန်မာရွှေ့ပြောင်းအလုပ်သမားတွေမြောက်ရီနယ်စပ်ဂိတ်ကနေဝင်ထွက်စီဖို့မွန်ပြည်နယ်လုံခြုံရေးနယ်နယ်စပ်ရေးရာဝန်ကြီးကမွန်ပြည်တက်ပါတီကိုအကြောင်းကြားခဲ့ပါတယ်ရှမ်းပြည်နယ်အတွင်းမြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားမှုမှာတိတာစွာရောကြခဲ့တယ်ဆိုတာနဲ့ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်သမားတောင်းတဲ့ချီမြောက်ရီနယ်စပ်လမ်းကြောင်းကနေရက်ပြန်လာနိုင်ရေးဆောင်ရွက်နေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါလက်ရှိ COVID-19 ရောဂါကကွယ်ထင်းချုပ်တဲ့ကာလမှာထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေဖျားသုံးစုနယ်စပ်ကနေမဝင်စေပဲမြဝတီနယ်စပ်ကိတ်ကနေဝင်ထွက်စေဖို့အတွက်ကိုပူပန်းကူညီဆောင်ရွက်သွားဖို့အမွန်ပြင်းနဲ့အစိုးရအဖွဲ့ဝင်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကပြည်နယ်ဝန်ကြီးချုပ်ကိုစာလက်မှတ်ရေးထိုးပြီးဧပြီလ21ရက်နေ့နေ့စွဲနဲ့မွန်ပြည်သစ်ပါတီကိုအကြောင်းကြားစာတစ်စောင်ပေးပို့ခဲ့ပါတယ်။နေရပြန်မဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအနေနဲ့တရားဝင်နယ်စပ်ကိတ်ဖြစ်တဲ့မြဝတီနယ်စပ်ကိတ်တစ်ခုတည်းကနေပဲဝင်ရောက်တင်တယ်လို့လည်းမွန်ပြည်နယ်အစိုးရရဲ့အကြောင်းကြားစာမှာဖော်ပြထားပါတယ်။ဒါနဲ့တဆက်တည်းမှာပဲထိုင်းနိုင်ငံကနေရပြန်မြန်မာအလုပ်သမားတွေအနေနဲ့ဖျားသုံးစုနယ်စပ်လမ်းကြောင်းကိုပြန်လာခွင့်မပြုဖို့နဲ့မြဝတီနယ်စပ်ဂိတ်ကိုသာပြန်လာကြဖို့ဧပြီလ25ရက်နေ့နေ့စွဲနဲ့မွန်ပြည်သစ်ပါတီဗဟိုဌာနချုပ်ကဖျားသုံးစုမြို့နယ်အုပ်ချုပ်ရေးရုံးကိုဆက်လက်ညွှန်ကြားထားပါတယ်မြန်မာရွှေ့ပြောင်းအလုပ်သမားတွေနေရပြန်တဲ့အခါမှာမွန်နဲ့ကရင်ပြည်နယ်အစိုးရတို့ကမြဝတီမြို့မှာကျိုးဆူရေးစခန်းတွေဖွင့်လှစ်ထားမှာဖြစ်ပြီးကွာရန်တင်းစခန်းမှာ21ရက်နေထိုင်သွားရမှာဖြစ်ပါတယ်
COVID-19 ရောဂါဖြစ်ပွားမှုကိုထိရောက်စွာကာကွယ်တားဆီးနိုင်ဖို့အတွက်တပ်မတော်နဲ့တိုက်ပွဲဖြစ်ပွားစဉ်မှာထိတွေ့မှုမျိုးတွေကိုချောင်ရှားလိုက်တဲ့အတွက်ဒေသတွင်းတိုက်ပွဲဖြစ်ပွားမှုမှာတိတာစွာရောကြခဲ့တယ်လို့ DNL တမ်းမလောင်တပ်ဖွဲ့ဘက်ကပြောပါရယ်ဧပြီလအတွင်းတမ်းမျိုးရလူမျိုးရေးတပ်မတော် DNL နဲ့မြန်မာစစ်တပ်တို့အကြားတိုက်ပွဲနှစ်ကြိမ်သာဖြစ်ပွားခဲ့ပြီးနောက်ပိုင်းမှာဆက်လက်ဖြစ်ပွားတာမရှိတာတလနေပါရှိပြီးလို့ DNL သတင်းနဲ့ပြန်ကြားရေးတာဝန်ခံဘူမှုတိုင်ကျော်ကပြောပါရယ်ဒီအနယ်လီအနေနဲ့တိုက်ပွဲဖြစ်ပွားမှုကိုလျှော့ချလိုက်တယ်လို့တစ်ဖက်မှာလည်းအစိုးရကြမ်းမရေးလူသားတွေမရောက်နိုင်တဲ့ဒေသတွေမှာ COVID-19 ရောဂါကာကွယ်တားဆီးရေးလုပ်ငန်းတွေကိုဦးစားပေးလှုပ်ဆောင်လျက်ရှိနေတယ်လို့လည်းသူကပြောပါတယ်
အခုရက်ပိုင်းအတွင်းမိုးရွာသွန်းမှုကြောင့်ရခိုင်ပြည်နယ်ကစစ်ဘေးဒုက္ခသည်စခန်းတွေမှာနေထိုင်ရေးအပအဝင်အခက်အခဲပေါင်းစုံနဲ့ကြုံတွေ့နေရပါတယ်ဒုက္ခသည်စခန်းများစုမှာတာလပတ်အမိုးတွေနဲ့ဆောက်လုပ်ထားတဲ့ယာယီတဲတွေဖြစ်ပြီးမိုးရွာတဲ့အတွက်နေထိုင်ရေးအပအဝင်ချက်ပြုတ်စားတောက်ရေးပါအခက်ကြုံနေရတယ်လို့ဒုက္ခသည်စခန်းတွေမှာကူညီပေးနေသူတွေကပြောပါတယ်2018ခုနှစ်ဒီဇင်ဘာလကစပြီးမြန်မာအစိုးရတပ်နဲ့ရခိုင်တပ်မတော် AA တို့အကြားတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တဲ့အတွက်နေရစွန့်ခွာသူတသိန်းခွဲနီးပါးကယာယီဒုက္ခသည်စခန်းတွေမှာခိုလုံနေကြတာဖြစ်ပြီးဒုက္ခသည်စခန်းအများစုမှလည်းပျက်စီးနေတဲ့အတွက်ပြန်လည်ပြုပြင်ဖို့လိုနေတယ်လို့စစ်ရှောင်စခန်းတာဝန်ခံတွေကပြောပါတယ
် COVID-19 ရောဂါထိန်းချုပ်ကာကွယ်နေတဲ့ကာလမှာကရင်ပြည်နယ်ကိုကရစ်ကြိုက်တုံလမ်းမပေါ်မှာတည်တင်ကားကြီးတွေပုံမှန်မပြတ်သွာလာခွေပြုတ်ပေးနေတာနဲ့ပတ်သက်ပြီးတိရခန်တွေကမလူလားကြဘူးလို့ပြောဆိုနေပါတယ်ယောဂထိန်းချုပ်တဲ့အနေနဲ့အဲ့ဒီလမ်းမှာသွာလာနေတဲ့ဒေသခံတွေကိုအဲ့ဒီမှာရှိတဲ့လက်နက်ကန်ဖွဲ့တွေကအဝင်ထွက်စစ်ဆေးပြီးသွာလာကသမှုတွေလုပ်နေပေမဲ့လည်းတစ်တင်ကားတွေကတော့ပုံမှန်မပြတ်ပေးသွာလာနေတာကိုဒေသခံတွေကအခုလိုမလူလားတာလည်းဖြစ်ပါတယ်အဲ့ဒီနယ်မြေမှာတစ်ထုတ်တန်နဲ့ပတ်သက်ပြီး KNU ဘက်ကပိတ်ထားလိုက်ပြီးဖြစ်တာကြောင့်အောက်ခြေမှာအခုလိုတစ်ဆက်လက်ထုတ်နေတာဟာတခြားလက်နက်ကန်ဖွဲ့တွေနဲ့ပတ်သက်မှုရှိမရှိမသိသေးဘူးလို့ KNU ဘူတစ်သောတာဝန်ခံပထမမန်ဘာဒွန်းကဆိုပါတယ်ကရင်ပြည်နယ်ရဲ့အမြင့်ဆုံးမော်လိပ်တောင်ကျောရှောင်းမှာတပ်တိုင်းရဲ့တပ်တွေခုတ်ယူနေတာကြောင့်တည်သောသူလည်းပြုံးသီးနေပြီလို့ဒေသခံတွေကပြောပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်ထက်မှဟိုဆေရွာကရွာသားတဦးဟာဧပြီလ24ရက်နေ့ညနေကနွားရွာရှာရကအပြန်ရွာအဝင်တမိုင်ခန့်အကွာမှာအစိုးရတပ်မတော်နဲ့စုံမိပြီးဖမ်းဆီးစစ်ဆေးရိုက်နှက်ခဲ့ပြီးတနတ်နဲ့ပြစ်တက်ခံရတယ်လို့ဒေသခံတွေကပြောပါတယ်။ဧပြီလ3ရက်စပြီးအစိုးရစစ်တပ်ဟာလာရှိုးအရှိဖက်ချမ်းကိုအင်အားဖြည့်တင်းကကောင်းခါပြည်သူစစ်တပ်ဖွဲ့ရဲ့တပ်စခန်းတွေမှာဝင်ရောက်နေရယူကြပြီးတော့အဲ့ဒီဒေသမှာလှုပ်ရှားနေကြောင်းလာရှိုးရောက်မိုင်းယော်မန်းကျက်ဒေသခံတွေကပြောပါတယ်။လွန်ခဲ့တဲ့2016ခုနှစ်ကလည်းအစိုးရတပ်မတော်ခမရ36နှစ်ဟာမိုင်းယော်အဝင်မှာခြံအလုတ်သွားလုတဲ့ရွာသား9ဦးကိုဖမ်းပြီးတပ်ဖြတ်ခဲ့တဲ့ဖြစ်စဉ်ရှိခဲ့ပါတယ်။
အ
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ COVID-19 ကူးစက်ရောဂါပြန့်နှံ့နေတဲ့ကာလမှာထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေတောင်းတဲ့ချီအတွက်ဧပြီလ30ရက်နေ့နောက်ပိုင်းမြောက်ရီနယ်စပ်လမ်းကြောင်းကနေနေရက်ကိုပြန်လာနိုင်ရေးသက်ဆိုင်ရာအစိုးရဌာနတို့စီစဉ်နေကြပါတယ်တရားမဝင်ဝင်ရောက်တဲ့အလုပ်သမားတွေလည်းသက်ဆိုင်ရာတန်ရုံးမှာစည်ရင်သွင်းနိုင်တယ်လို့လဲဆိုပါတယ်မိကလျာမုံကလည်းစူးစီးတင်ဆက်ထားပါတယ်
မြန်မာနိုင်ငံကိုပြန်ချင်တဲ့ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းလုပ်သမားတွေရဲ့စည်ရင်သိရှိနိုင်ဖို့နဲ့လိုအပ်တာတွေကိုကူညီဆောင်ရွက်ပေးနိုင်ဖို့ဘန်ကောက်မြို့မှာရှိတဲ့အလုပ်သမားတန်ရာရှိယုံဝက်ဆိုက်ဆံမျက်နှာမှာဖောင်ဖြည့်ပြီးတော့စည်ရင်ပေးသွင်းတဲ့နေရာမှာတရားဝင်ဆက်ရွက်စာတမ်းထောက်ထားမရှိသူတွေကိုလည်းစည်ရင်ပေးသွင်းနိုင်တယ်လို့မဟာချိုင်မှာရုံးခွဲဖွင့်ထားတဲ့ရွှေ့ပြောင်းလုပ်သမားခွေရီကွန်ရဲ့ MWIN2 ဥက္ကဋ္ဌကိုတန်းစော်ထိုက်ကအခုလိုပဲပြောပါတယ်
လုပ်သမားတွေကလည်းကြံရှင်လို့ရှိရင်ဒီစီဇန်ထိုင်းသွားတာရှောင်းတယ်เนาะသူတို့စီဇန်ရတော့ဗျာဒီကနေပြီးတော့တန်ရောင်းနေပြီးတော့စည်ရင်ယူလိုက်တယ်ကိုစည်ရင်တင်နေလို့ပြန်စစ်မယ်ပြီးလို့ရှိရင်ဒီစည်ရင်တိုင်းကိုမဲဆောက်တန်ရရှိဖို့မယ်အပန်ရှိပြန်စစ်မယ်ဒီပြေစာကြမ်းဒီလို့သမားတွေစဉ်းစားချပြီးဘုဖက်မြန်မာဘက်ချမ်းကိုပြန်ဖို့မှာမြန်မာဘက်ကမြန်မာဆိုရလည်းပဲပြန်ဝမ်းတော့သမားတွေကွန်တန်21ရက်လို့ပါတော့နေရာတစ်ခုပါတည်ချပြီးစာစီစဉ်ပေးပြီးမှပြင်ချင်ချပြီးမှဆက်ချရတယ်ဆိုတော့သူကသူ့နေရာကိုပြန်ဖို့မှာဟုတ
်ဒီနေရာမှာထိုင်းနိုင်ငံကိုတရားမဝင်ဝင်ထွက်သွားလာနေတဲ့မွန်ဖြီတိပါတီထိန်းချုပ်တဲ့ဖျားသုံးစုမြို့နယ်တဲ့ COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးအတွက်ကိုရွှေ့ပြောင်းလို့သမားတွေကိုဝင်ခွင့်ပြုမှာမဟုတ်ပဲမြဝတီဘက်ကတားထွက်ဖို့အစိုးရတာဝန်ရှိသူတွေနဲ့ညှိနှိုင်းထားတယ်လို့မွန်ပြည်သစ်ပါတီပြည်တွင်းရေးဌာနတာဝန်ခံနိုင်ပညာလေကမွန်ဘာသာနဲ့အခုလိုပဲပြောပါတယ
်။ဒါမြဝတီနောက်ကရောလော့ဒ်နေမ်ကမ်ရောလော့ဒ်အမှုဝကမ်ဘမ္လာတော့ချောက်မြဝတီဒီပရင်တောင်
းတရားဝင်ဆိုင်ရွက်စာရန်ရှိတာပဲဖြစ်ဖြစ်မရှိတာပဲဖြစ်ဖြစ်မြောက်တီရောက်ရင်တော့အစိုးရတာဝန်ယူပြီးကြိုးပို့လုပ်ပေးမှာပါ။မြောက်တီရောက်ဖို့သက်တော့ပြန်လာပါအဲ့ဒီကိုရောက်ရင်ဘယ်မြို့နယ်ဘယ်ပြည်နယ်သွားမှလဲစည်ရင်းတွေကောက်ယူပြီးတော့ကောင်းကောင်းမွန်မွန်အကျိုးဖို့လှုပ်ပေးဖို့ကိုအစိုးရတာဝန်ရှိသူတွေကကျွန်တော်တို့ကိုပြောထားတယ
်ဒါအပြင်တိုင်းရင်းသားလက်နက်ကင်တွေခြေပြုတ်တဲ့ဒေသတွေမှာ COVID-19 ရောဂါကာကွယ်ထိန်းချုပ်ကူတက်ရေးထိရောက်စွာဆောင်ရွက်နိုင်ဖို့ကိုညှိနှိုင်းပူးပေါင်းရေးကော်မတီတရက်ကိုလည်းတမဒမိတ်နဲ့ဖွဲ့စည်းလိုက်ပြီးလို့ဧပြီလ28ရက်နေ့ကအစိုးရသတင်းနဲ့ပြန်ကြားရေးဝန်ကြီးဌာနကနေသတင်းထုတ်ပြန်လိုက်တဲ့အပေါ်မှာရွှေ့ပြောင်းအလုပ်သမားရေးလှုပ်ရှားသူထိုင်းမြန်မာခြေဆိုင်ပညာရေးနဲ့ဖို့ဖြိုးသွတ်သက်ရေးဖောင်ဒေးရှင်း FED အမှုဆောင်ဒါရိုက်တာဦးထွချစ်ကကြိုဆိုလိုက်တယ်လို့ခုလိုဆိုပါတယ်။အဲ
့လိုမျိုး EAO တွေနဲ့ပေါ့နော်အစိုးရနဲ့ဆက်လို့ရှိရင်ကျွန်တော်တို့တက်မတော်နဲ့လူတွေပေါ့အဲ့လိုပူးပေါင်းကော်မတီဖွဲ့ပြီးတော့လုပ်ဖို့ကျွန်တော်တို့အများအားအကြံပေးလာတယ်။အခုလိုမျိုးကျွန်တော်တို့ဒီဟိုတမရရုံကနေပြီးတော့ EAO တွေနဲ့ပေါင်းလုပ်မယ်ဆိုရင်ဟာမျိုးထပ်လာလို့ကျွန်တော်အနေနဲ့တော့ဒါကြိုးဆိုတယ်ပေါ့နော်။
ထိုင်းနိုင်ငံမှာ COVID-19 ရောဂါကြောင့်ဆက်ယုံလုံယုံများစွာရပ်နားထားတဲ့အတွက်ရွှေ့ပြောင်းမြန်မာလုပ်သမားတွေအနေနဲ့လုံးဝလှုပ်ပြုတ်သွားတာအလုပ်ဆိုင်ကခံထားရတာနဲ့အလုပ်ချိန်အလျှော့ခံထားရတဲ့သူတိုင်းနဲ့ချီရှိနေပြီးရေးပေါ်ကာလကိုလည်းမေလ30ရက်နေ့အထိတိုးမြှင့်လိုက်တာကြောင့်မြန်မာလုပ်သမားတွေအိမ်ပြန်နိုင်ဖို့ကအခက်အခဲတွေရှိနေပါသေးတယ်လို့သိရပါတယ်ရှင်
။ဆက်ပြီးတော့ရှမ်းပြည်နယ်ထဲမှာ COVID-19 ရောဂါပိုးကူးစက်ခံရသူ9ဦးအနက်ပြည်내တက်တာလာသူတွေရှိနေပါတယ်အသေးစိတ်ကိုနမ်ဟောင်ကနေစူးစီးတင်ဆက်ပေးမှာဖြစ်ပါတယ
်ရှမ်းပြည်နယ်မှာ COVID-19 လူနာ9ဦးရှိနေရမှာအဲ့ဒီအနက်ဒုတိယလူနာဖြစ်တဲ့တောင်ကြီးကအင်္ဂလန်ပြန်လူငယ်ဟာလက်ရှိမှာရောဂါပိုးမရှိတော့လို့ဧပြီလ28ရက်နေ့ကဆေးရုံကဆင်းခွင့်ပေးလိုက်ပြီဖြစ်ကြောင်းတောင်ကြီးမြို့ဆောက်ဆံထွန်းဆေးရုံကရှမ်းပြည်နယ်အထူးရောဂါနေနည်းရေးဌာနကလက်ထောက်ညွှန်ကြားရေးမှူးဒေါက်တာနင်းဤဖြူကအခုလိုပြောပါတယ်
ကိုယ်တိုင်ကတော့၃ချိန်ကြည့်မှာ negative ဖြစ်တယ်ပေါ့နော်အဲတော့သူကတော့ဒီနေ့ဆေးရုံကဆင်းပြီးတော့မယ်ဆေးရုံကဆင်းပြီးတော့ facility quarantine ပေါ့နော် hotel တစ်ခုမှာဟိုတစ်ခါဆက်ထားမယ်ပေါ့နော်
အင်္ဂလန်မှာဆေးပညာရပ်သွားရောက်တင်ယူလေ့လာပြီးပြန်လာတဲ့ဒီ case 29လူငယ်ဟာမတ်လ28ရက်နေ့ကရန်ကုန်ကိုပြန်ရောက်လာတာဖြစ်ပါတယ်ရန်ကုန်မှာ14ရက် quarantine ဝင်ပြီး April 17ရက်ရှမ်းပြည်ပြန်တဲ့နေ့မှာပဲပိုးတွေ့ရှိကြောင်းအစိုးရရဲ့ကျန်းမာရေးဌာနကထုတ်ပြန်ပါတယ်။သူဟာဆေးရုံမှာ16ရက်ဆေးကုသမှုခံယူပြီးနေပြန်ကောင်းလာတဲ့သူဖြစ်ပါတယ်။ရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့ကရှမ်းပြည်ရဲ့ပထမဆုံးလူနာကလည်းအလားတူ April 24ရက်နေ့မနက်ပိုင်းမှာတတိယအကြိမ်ပိုးထွက်စစ်ရမ်းမှာပိုးမရှိတော့ဘူးလို့ April 28ရက်ကအဖြေထွက်လာပါတယ်။သူကတော့မြန်မာတနိုင်ငံလုံးရဲ့ case 14လူနာဖြစ်ပါတယ်။သူနဲ့ပတ်သက်ပြီးတော့လာရှိုးပြည်သူ့ဆေးရုံကြီးကဒေါက်တာညာမြင့်ကအခုလိုပြောပါတယ
်။24ရက်နေ့ကယူရဲနမူနာပေါ့။အဲဟာဟိုဒီနေ့မနက်4နာရီမှာကျွန်တော်တို့အဖြေသိရပါတယ်။အဲဒါကတော့ negative လို့ပြောပါတယ်။ဒီနေ့တစ်ခါထပ်ပြီးတော့သူ့ကို sample ထပ်ယူပါမယ်။
ဒီကြောင့်မဲအမတ်ဆက်လေးလူနာကတော့မတ်လ25ရက်နေ့ကထိုင်းနိုင်ငံဘန်ကောက်မြို့ကနေပြန်လာပြီးနေမကောင်းဖြစ်လို့ကြောက်မဲဆေးုံမှာတက်ရောက်ဆေးကုသမှုခံယူနေရကနေမတ်လ30ရက်နေ့မှာပိုးတွေ့ရှိကြောင်းကျန်းမာရေးဌာနကတရားဝင်ကြေညာပါတယ်။အစိုးရရဲ့ကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်အရလက်ရှိရှမ်းပြည်နယ်မှာ COVID-19 လူနာ9ဦး၊တန်တရာလူနာ460ဆေးုံမှာစောင့်ကြည့်လူနာ40ရှိပြီးအသွာလာကန့်တတ်ထားတဲ့သူစုစုပေါင်း 9,186 ဦးရှိပါတယ်။အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။ COVID-19 ရောဂါထိန်းချုပ်ကာကွယ်နေတဲ့ကာလမှာထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေမြဝတီနယ်စကိတ်ကနေဝင်ထွက်စီဖို့အတွက်ပူးပေါင်းဆောင်ရွက်သွားဖို့မွန်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကမွန်ပြည်သက်ပါတီကိုအကြောင်းကြားခဲ့ပါတယ်။ရှမ်းပြည်နယ်အတွင်းမြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားမှုမှာတိတာစွာရော့ကျလာခဲ့တယ်လို့ TNLE တအန်းပလောင်တပ်ဖွဲ့ပြောခွင့်ရကပြောပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI1 တို့သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီနာ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ April 30ရက်အကြာသပတေးနေ့အတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မစုမြတ်မောင်ကတစ်လှည့်ပြောပါအောင်မယ်ရှင်။အမေရိကန်ပြည်ထောင်စုမှာ COVID-19 ကပ်ရောဂါကူးစက်မှုထိန်းချုပ်နိုင်ဖို့လူစုလူဝေးမလုပ်ဘဲခွာခွာခွာနေကြရမယ့်အစိုးရညွှန်ကြားချက်ဒီကနေ့သက်တမ်းကုန်မှဖြစ်ပေမဲ့အစိုးရကသက်တမ်းတိုးဖို့အစီအစဉ်မရှိပါဘူး။မလလယ်တည်းကစပြီးပြည်ထောင်စုအစိုးရထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေတဖြည်းဖြည်းလျော့သွားလိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပုတ်ထိုးနေတော့ကပြောကြားပါရယ်။သူ့အစိုးရအနေနဲ့နိုင်ငံကိုပြန်လည်ဖွင့်လှစ်ပြီးလုပ်ငန်းတွေပြန်လည်လည်ပတ်နိုင်ဖို့ပြည်내အုပ်ချုပ်ရေးမှုတွေနဲ့အစီအစဉ်တွေကိုတိုင်ပင်ညှိနှိုင်းသွားမယ်လို့ဆိုပါရယ်။အမေရိကန်မှာရောဂါကူးစက်သူတသန်းကျော်ရှိပြီးသေဆုံးသူကလည်း6,000ကျော်သွားပါပြီ။တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအထူးအထိတ်ကိုရောက်ခဲ့တဲ့ February 29ရက်နေ့ကဆိုရင်နိုင်ငံထဲမှာကူးစက်သူတယောက်မှဒီကနေ့မရှိဘူးလို့တောင်ကိုရီးယားရောဂါထိန်းချုပ်ကာကွယ်ရေး KCDC ကပြောပါရယ်။ဒီကနေ့ရောဂါပိုးကူးစက်နေတယ်လို့အတည်ပြုသူ4ယောက်ဟာလေဆိပ်ကနေတီးကြားခွဲစောင့်ကြည့်ခံရသူတွေကဖြစ်လို့ပြည်တွင်းထဲမှာရောဂါပိုးကူးစက်သူတယောက်မှမရှိဘူးလို့KCDC ဌာနတာဝန်ရှိသူကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒီလာတဲ့ကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲအတွင်းရောဂါပိုးကူးစက်ခဲ့ပုံမရဘူးလို့လည်းသူကပြောပါတယ်။တချိန်တည်းမှာပဲဒီကနေ့စတင်တဲ့ Golden Week ရက်ရှည်ရုံးပိတ်ရက်အတွက်ကိုရီးယားကအဓိကလေဆိပ်တွေမှာခီးသွွားသူတွေနဲ့စီကားနေပါတယ်။ဂျပန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတွေကြောင့်နိုင်ငံတော်အရေးပေါ်အခြေအနေထုတ်ပြန်ကြေညာထားတာကိုနောက်ထပ်တစ်လထပ်တိုးသွားမယ့်ပုံရှိပါတယ်။တတန်တိုးမတိုးဆိုတာကိုမဆုံးဖြတ်ခင်ယောဂကူးစက်မှုဆိုင်ရာကျွမ်းကျင်သူတွေနဲ့တိုင်ပင်ဆွေးနွေးသွားမှာဖြစ်ပြီးနောက်ဆုံးအချိန်မရောက်ခင်ကြိုတင်ကြေညာမယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအဘေးကလွှတ်တော်အမတ်တွေကိုပြောကြားပါတယ်။တိုကျိုမြို့နဲ့ခရိုင်6ခုအတွက်ဧပြီလ9ရက်နေ့ကထုတ်ပြန်ထားတဲ့အရေးပေါ်အခြေအနေဟာရှေ့သတင်းပတ်မှာကုံဆုံးမှာဖြစ်ပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုကြာသပတေးနေ့ညအတွက်ရေဒီယိုအသံလွှင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မစွန်မြတ်မောင်ပါ။
This program has come to you from the Voice of America, Washington.